Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဩဂုတ်လ21ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကိုလိုက်ဒိုမီတာ24.50နဲ့လိုက်လာမီတာ190အပြင် VOE ရဲ့ Facebook, YouTube နဲ့ VOE website တွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တို့ပေါင်းသားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်ကတော့ကျော်စန်းသားပါ။ Netherlands နဲ့ Denmark နိုင်ငံတို့ကယူကရိန်းနိုင်ငံကို F-16 ဂျက်တလင်းတွေပေးမယ်လို့ကြေညာပါတယ်။တောင်အမေရိကတိုက်အီကွေဒေါနိုင်ငံသမ္မတရွေးကောက်ပွဲမှာသမ္မတလောင်းတယောက်လွတ်ကြံခံသွားရပါတယ်။ပါကစ္စတန်နိုင်ငံမှာတော့စစ်တပ်ကိုဆန့်ကျင်သူတွေအပေါ်တရားဥပဒေအရပုံမှုအရေးယူနိုင်ဖို့ပြင်ဆင်တဲ့ဥပဒေကြမ်းတရက်ကိုသမ္မတကလက်မှတ်မထိုးဘူးလို့ပယ်ချလိုက်ပါတယ်။ဒီလိုအရေးကြီးတဲ့သတင်းတွေကိုဥတီမောင်သားနဲ့အတူပြောပြမှာဖြစ်ပါတယ်ခင
်ဗျာ။ဟုတ်ကဲ့ဆရာ။မြန်မာချောက်ဝေတာမှုကနေ့တစ်မျိုးညတစ်မျိုးဖြစ်နေတဲ့အခါမှာနေ့စဉ်စီးပွားရေးလုပ်ငန်းတွေပေါ်မှာဘလို့များတည်ရောက်မှုရှိပါသလဲ။
ဝင်စီအခုသူတို့တရားသေးနဲ့ဝယ်လဲပြီးလဲပြီးရောဟိုရန်ကုန်မှာသူတို့ရောင်းလိုက်ပြီးရောင်းလဲပြီးလဲပြီးဒီဘက်မှာအထိုင်းဘက်ကိုပြန်ဝယ်တဲ့ခါကျတော့အဲ့ဒီတရားနဲ့မရတော့ဘူးအတရားနဲ့နှစ်ဘက်တွေတရားနဲ့သုံးဘက်တွေအဲ့လိုမျိုးတွေဖြစ်ကုန်
တာလူရသိမ့်မဝင်လာတော့တဲ့မြမစီးပွားရေးဟာနေဆက်ကုံတွေကိုပဲအားကိုးနေရတဲ့အခါဘာတွေများကြုံတွေ့ရပါတယ်လဲဒီအကြောင်းကိုသတင်းတွေပြီးဒေါန်ဆန်းစုကြည်ရဲ့သားနဲ့အင်တာဗျူးမတိုင်မီမှာနားဆင်ကြရမှာပါဒုတိယပိုင်းနာယူမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းISP မြန်မာရဲ့မြင်ကွင်းချက်မစုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ထိတ်တရောက်သတင်းတွေကိုဥကျော်စံတာနဲ့ကျွန်တော်တပေါင်းသန်းတို့ပြောပြပါမယ
် Netherlands နဲ့ Denmark နိုင်ငံတို့က Ukraine ကို F-16 ဂျက်တလင်းတွေပေးဖို့တင်းတင်းနေရကြေညာပါတယ် Netherlands ကိုရောက်ရှိနေတဲ့ Ukraine သမ္မတ Volodymyr Zelensky ကဒီသမိုင်းဝင်ကြေညာချက်ကိုကြိုဆိုပါရဲဒန်မတ်နဲ့နယ်သာလန်တို့ဟာရုရှားနိုင်ငံကိုခုခွန်တွန်းလှန်နေတဲ့ယူကရိန်းအတွက်အမေရိကန်လို F-16 ဂျက်တလီယင်လူဒန်ရဲ့ပထမဆုံးနိုင်ငံတွေဖြစ်ပါတယ်ဒါကိုသူကကြိုဆိုကြောင်းဥလို့ပြောထားတာ
ပါ Що хочеться завжди швидше що літаки можуть прискорити цей процес дуже сильно
နယ်သာလန်တို့ယူကရိန်းရဲ့ရုရှားလက်အောက်ကလွတ်မြောက်ရေးရုရှားရဲ့အတိတ်ပဲမဲ့ကျူးကျော်မှုကိုဆန့်ကျင်ရေးအတွက်F-16 ဂျက်တလီယင်တွေလှူဒန်းမဲ့ကိစ္စအတွက်ကျွန်တော်ဂုဏ်ယူဝမ်းမြောက်ပါတယ်လို့ဆိုပါတယ်။ Netherlands ဝန်ကြီးချုပ် Mark Rutte နဲ့အတူ Dutch leadership ကိုသောက်ပြီးနောက်မှာ Ukraine သမ္မတကအဲ့လိုကြေညာပြောကြားသွားတာဖြစ်ပါတယ်။ဒီတိုက်လေယာဉ်တွေဟာရုရှားကိုတွန်းလှန်စစ်မှအခက်ကြုံနေရတဲ့သူ့နိုင်ငံတပ်ဖွဲ့တွေအတွက်အရေးကြီးတဲ့ခွန်အားဖြစ်စေတယ်လို့လည်းဆိုပါတယ်။စွန့်ပြင်းထန်တဲ့ဒီဂျက်တလီယာဉ်တွေဟာအင်အားကြီးမားတဲ့ရုရှားလေတပ်ကိုတုံ့ပြန်ဖို့အတွက်လိုအပ်နေတာဖြစ်ပြီးဒီလေရင်တွေကိုယူကရိန်းတပ်သားတွေကင်တွယ်အသုံးပြုနိုင်တဲ့အခါမှာချက်ချင်းလွှဲပြောင်းပေးမယ်အစီအစဉ်ဖြစ်နေပြီလို့နယ်သာလန်ဝန်ကြီးချုပ်ကလည်းပြောပါတယ်။ယူကရိန်းသမ္မတကတော့လေရင်အစဉ်42စင်းလို့အတိအကျပြောပေမဲ့အလူရှင်တွေဖြစ်ကြတဲ့နယ်သာလန်နဲ့ဒန်မတ်တို့ကတော့အရေးအတွက်ဘလောက်ဆိုတာကိုပြောကြချင်းမရှိပါဘူးခင်ဗျာ
။တောင်အမေရိကတိုက်အီကွေဒိုနိုင်ငံမှာမနေ့တနင်္ဂနွေနေ့ကတပ်ဖွဲ့တင်ပြောင်းပွဲရွေးကောက်ပွဲကိုရဲနဲ့စစ်သားတသိန်းကျော်နေရာချထားပြီးကျင်းပခဲ့ပါတယ်။ဒီရွေးကောက်ပွဲမှာတိုင်မီမှာတပ်ပရလောင်းတူလောက်ကြံခံခဲ့ရပြီးအရင်တုန်းကမကြုံဆက်ခဲ့ဘူးတဲ့အချမ်းဖက်မှုတွေကိုအီကွေဒိုကကြုံခဲ့ရတာပါ။ဩဂုတ်လ9ရက်နေ့တုန်းကမြို့တော်ကွီတိုမှာမက်ဆွတ်စီအိုရေးကထွက်ခေါ်လာတဲ့အခါတပ်ပရဖို့ဝင်ရောက်ရှင်းပြိုင်သူဖာနန်ဒိုဗီလာဗီစီဆန်ချီယိုဟာလောက်ကြံခံခဲ့ရပါတယ်။သူဟာဒီနေ့တွင်လောက်ကြံခံခဲ့ရတဲ့တတိယမြောက်နိုင်ငံရေးသမားလည်းဖြစ်ပါတယ်။ရွေးကောက်ပွဲမဲမပေးရင်တိုက်ရိုက်ခံမှာဖြစ်ပေမဲ့တချို့ကအချမ်းဖက်တာတွေကိုစိုးရိမ်နေတဲ့အတွက်အိမ်ကနေမထွက်ကြသူတွေလည်းရှိကြတာကိုတွေ့ရပါတယ်။ကျော်ဘိုးအေးနဲ့လာမဲပေးသူတွေရဲ့အိတ်တွေကိုစစ်ဆေးမယ်လို့ပြည်ထောင်ဝင်ကြီးဝမ်ဇဘတာကပြောကြားခဲ့ပါတယ်။မဲယုံတွေနားမှာလမ်းပေးစည်းတဲ့တွေကိုလည်းအလားမခံခဲ့ပါဘူး။မေလမှာလွတ်တော်ကိုသမ္မတဂူလာမိုလာဆိုကဖျက်သိမ်းလိုက်ပြီးတဲ့နောက်အခုရွေးကောက်ပွဲကိုခေါ်ခဲ့တာဖြစ်ပါတယ်။နိုင်ငံတော်ပိုင်ရေနံတင်ပို့ရေးကုမ္ပဏီနဲ့ပုဂ္ဂလိကရေနံတင်ပို့ရေးကုမ္ပဏီတို့ကြားချုပ်ဆိုခဲ့တဲ့စာချုပ်နဲ့ပတ်သက်လို့သမ္မတကိုလွတ်တော်ကဆွဆွဲပစ်တင်ဖို့လုပ်တဲ့အချိန်မှာသူကလွတ်တော်ကိုဖျက်သိမ်းလိုက်ပြီးရွေးကောက်ပွဲခေါ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူကတော့ရွေးကောက်ပွဲကိုမဝင်ခဲ့ပါဘူး
။ပါကစ္စတန်နိုင်ငံမှာအစိုးရနဲ့သဘောထားကွဲလွဲသူတွေကိုချိုးနှိမ်ပြီးစစ်တပ်နဲ့အမျိုးသားလူမျိုးရေးဆန့်ကျင်တဲ့လူရတွေအတွက်တရားစွဲဆိုပိုင်ခွင့်ပုံမတိုးမြင့်ပေးအပ်မဲ့ဥပဒေကြမ်း2ရပ်ကိုသမ္မတအာရစ်အလာဝီက လက်မှတ်မထိုးဘဲကျင်းဆန်လိုက်ပါတယ်ဘုရားသခင်ကိုတိုင်တီးပြီးကျွန်တော်ပြောပြစီအစိုးရလျှို့ဝှက်ချက်ဥပဒေပြင်ဆင်ချက်မူကြမ်း2023နဲ့ပါကစ္စတန်စစ်တပ်ဥပဒေပြင်ဆင်ချက်မူကြမ်း2023တို့ကိုကျွန်တော်သဘောမတူတဲ့အတွက်လက်မှတ်မထိုးဘူးလို့သမ္မတအလာဝီကသူ့ရဲ့ Twitter မှာရေးထားတာဖြစ်ပါတယ်ဒီမူကြမ်းတစ်ခုကိုပါကစ္စတန်ပါလီမန်သက်တမ်းကောင်ဆုံးဂါနီအဂူလာကိုရဲ့နေပါလီမန်မဖြတ်သိမ်းခင်လေးတင်အတည်ပြုခဲ့ရတာဖြစ်ပါတယ်ဒါပေမဲ့ဒီဥပဒေကြမ်းတွေဥပဒေဖြစ်လာဖို့အတွက်သမ္မတကိုယ်တိုင်လက်မှတ်ထိုးရမယ်လို့ဖွဲ့စည်းပုံဥပဒေကပြဋ္ဌာန်းထားတာဖြစ်ပါတယ်သမ္မတအလာဝီကဆက်လက်ပြီးရေးသားတဲ့နေရာမှာတော့သူကဒီဥပဒေကြမ်းတွေကိုလက်မှတ်မထိုးဘူးဒါကြောင့်ဒီဟာကိုပြန်အလိုက်ဖို့သူရဲ့ရုံးဖွဲ့ဝန်ထမ်းတွေကိုပြောကြားခဲ့ပေမဲ့ဝန်ထမ်းတွေကသူရဲ့အမိန့်ကိုမလိုက်နာခဲ့ရဘူးအဲ့ဒီထက်မှအရာရှိတယောက်ကသမ္မတလက်မှတ်ကိုအတုထိုးပြီးတော့ပြန်ပေးခဲ့တဲ့ဆိုတဲ့သဘောမျိုးလည်းဖော်ပြထားတာတွေ့ရပါတယ်သမ္မတအရစ်အလာဝီဟာပါကစ္စတန်နိုင်ငံရဲ့ကြီးရည်လေးတပ်များရဲ့အကြီးအကဲကာကွယ်ရေးဦးစီးချုပ်လည်းဖြစ်ပါတယ်။သမ္မတရဲ့အထက်ပါဖော်ပြချက်ဟာအနာသိကြီးမားနေတဲ့ပါကစ္စတန်နိုင်ငံစစ်တပ်ကိုနောက်ပြန်ဆုတ်စီသွားတာဖြစ်ပြီးတော့ပါကစ္စတန်နိုင်ငံအတွက်ဖွဲ့စည်းပုံဆိုင်ရာအကြမ်းတရကြောက်လာစေနိုင်မယ်လို့ဥပဒေပညာရှင်တွေကသုံးသပ်နေကြပါတယ်ခင်ဗျာ။
တော်တော်ညုံ့နှုံးမှုနဲ့ဖန်ခံထားတဲ့မြန်မာနိုင်ငံရောက်ဆွစ်ဇာလန်နိုင်ငံသားနဲ့အဆက်အသွယ်ရှိနေပါတယ်လို့ဆွစ်ဇာလန်တာယုံကစနေနေ့ကပြောပါတယ်ဆွစ်ဇာလန်နိုင်ငံကြီးဝန်ကြီးဌာနဟာဒီအမှုကိုသတိပြုမိပြီးရန်ကုန်ရှိတာယုံကသက်ဆိုင်ရာအားရပါယူနေတဲ့အဆက်အသွယ်ရှိနေပါတယ်လို့ AFP သတင်းဌာနရဲ့အမေကိုအီးမေးလ်နဲ့ပြန်ပြီးဖြေကြားခဲ့တာပါ YouTube Internet စာမျက်နှာမှာတင်ထားတဲ့ဘာမှမမျှော်လင့်ပါနဲ့ဆိုတဲ့တနာ25မိနစ်ကြာရုပ်ရှင်ဇာတ်ကားကိုဆွစ်ဇာလန်နိုင်ငံသားဒီဒီယာနူဘောမားကရိုက်ခဲ့တယ်လို့စစ်ကောင်စီကပြောပါတယ်ဒါပေမဲ့ရုပ်ရှင်ရဲ့နောက်ဆုံးစာတမ်းထုတ်ออกมาတော့ဒါရိုက်တာက ISI တမဖြစ်တာကိုတွေ့ရပါတယ်ဗုဒ္ဓဘာသာသာနာတော်နဲ့တန်ခါတော်တွေအပေါ်အထင်မြင်လွဲမအောင်ဖန်တီးပုံဖော်ထားတယ်လို့ဒီလဆက်ကွဲနေထုတ်မြမအလင်းကဒီရုပ်ရှင်ပေါ်မှာဆွဆွဲထားပါတယ်ဒါရိုက်တာနဲ့ဒီကားမှာပါဝင်သရုပ်ဆောင်ကြသူစုစုပေါင်း14ဦးကိုအောက်ကလာရှယ်နီကဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းမြမအလင်းကဆိုပါတယ်အဲဒီဇာလမှာအမျိုးသမီးငယ်တဦးကဗုဒ္ဓဘာသာဝင်တွေရဲ့ယဉ်ကျေးမှုတရေထုံးတာအစင်းလာတွေကိုထိခိုက်ညှို့နှိုင်းစေပြီးယဟန်တန်ဃာတော်တွေရဲ့အချင်းသီလကိုပုတ်ခတ်စော်ကားတဲ့အပြောဆိုနဲ့ရိုင်းပြတဲ့စကားလုံးအသုံးလုံးတွေပါတယ်လို့မြမအလင်းကပြောပါတယ်။ဒါပေမဲ့ဒါရိုက်တာကတင်ပြလိုပုံရတဲ့ဖုန်းကြီးတွေရဲ့နေထိုင်ပြုမှုအချင်းကိစ္စတွေကဓမ္မနဲ့ညီမညီဆိုတာကိုတော့သတင်းစာကဖော်ပြသွားတာမတွေ့ရပါဘူး။ဒီလိုဖက်စီကားတဲ့သူတွေထဲမှာ UE ခင်အမည်ရှိတဲ့အသက်17နှစ်အရွယ်ကလေးတယောက်လည်းပါနေတာကိုတွေ့ရပါတယ်။ဒီရုပ်ရှင်ကို YouTube Internet စာမျက်နှာရဲ့ ISR ဓမ္မစာမျက်နှာမှာတင်ထားတာပါ။အဲဒီရုပ်ရှင်ပြင်ဓမ္မရဲ့အရသာနိဗ္ဗာန်ရတနာဆိုတဲ့အသေးစုပ်အချိန်တနာကြီးခွဲကြရုပ်ရှင်တွေကိုလည်းတင်ထားတာကိုတွေ့ရပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 9.13 MHz ပိုင်းဒိုမီတာ51 kHz 5809နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကသတင်းတွေကိုဆက်လက်ပြောပြနေပါတယ်ခင်ဗျာအပူပိုင်းမုံတိုင်းဟီလရီကြောင့်မက္ကဆီကိုနိုင်ငံဘေဂျာကယ်လီဖိုးနီးယားကျွန်းဆွယ်နဲ့အမေရိကန်ပြည်ထောင်စုအနောက်တောင်ပိုင်းမှာအပျက်စီးများပြားပြီးအသက်အန္တရာယ်ထိခိုက်စေနိုင်လောက်တဲ့ရေကြီးမှုတွေတနင်္လာနေ့အထိဆက်လက်ဖြစ်ပေါ်နေလိမ့်ဦးမယ်လို့အမေရိကန်နိုင်ငံဟာရီကင်းဌာနကသတိပေးထားပါတယ်။တနင်္လာနေ့မနက်ပိုင်းတုန်းကတော့ဟာရီကင်းဟယ်ရီကိုအပူပိုင်းမုန်တိုင်းအဆင့်အထိဆော့ချသတ်မှတ်ခဲ့ကြပေမဲ့လေတိုက်နှုန်းကတနင်္လာရီကီလိုမီတာ100ဒါမှမဟုတ်မိုင်65မိုင်အထိရှိနေသေးပြီးအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဒီအေဂိုမြို့အစ်တောင်ဘက်မိုင်200ကျော်အကွာဘေဂျာကယ်လီဖိုးနီးယားကျွန်းဆွယ်ကိုဝေရောက်မယ်လို့ဆိုထားတာပါ။မွန်တိုင်းဟာအနောက်ဖက်စီရွေ့လျားပြီးအပြော့သွားပေမဲ့ကယ်လီဖိုးနီးယားတောင်ပိုင်းသားတွေအတွက်အရေးပေါ်အခြေအနေကမယုံသိသေးဘူးလို့ပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးဌာနကဆိုပါရယ်။အပူပိုင်းမွန်တိုင်းတွေဟာအမေရိကန်ပြည်ထောင်စုရဲ့အစ်ဘက်နဲ့တောင်ဘက်မှာနှစ်စဉ်ပုံမှန်တိုက်ခတ်လေးရှိပေမဲ့အနောက်ဘက်ချမ်းမှာတော့တိုက်ခတ်တာသိရှားပါပါတယ်အဲတချိန်တည်းမှာပဲလွန်ခဲ့တဲ့နှစ်ပတ်ကကြောက်မဲ့ဖွယ်ကောင်းတဲ့တော်မီတောင်ကိုခံရပြီးရုန်းကန်နေရာဆက်ဖြစ်တဲ့ဟာဝိုင်ပြည်နယ်မော်ဝီကျွန်းကိုသမ္မတဘိုင်ဒန်ရဲ့ဇနီးတို့တနင်္လာနေ့မှာသွားဝင်မယ်လို့သိရှိရပါခင်ဗျာ
ကနေဒါတော်မျိုးကိုငြိမ့်သက်နေရာမှာတစုံတရာတိုးတက်မှုတချို့ရှိခဲ့တယ်လို့အရိဒေတာအတွင်းကမိသက်တပ်ဖွဲ့ကြီးခဲ့တွေကတင်းငွေတွေနေမှာပြောကြလိုက်ပါတယ်ကနေဒါနောက်ပိုင်းက British Columbia ပြည်နယ်မှာတော်မျိုးပြန့်လာတာမို့လူထောင်ပေါင်းများစွာကိုဘေးလွတ်ရာကိုရှေ့ပြောင်းကြမှုအမိန့်ထုတ်ထားပြီးမိသက်သမားတွေကကြိုးစားမင်းငြိမ့်သက်နေကြတာပါတိုးတက်မှုရအောင်ရာသီဥတုကအထောက်အကူဖြစ်ခဲ့ပါတယ်လို့အနောက်ကီလိုနာမိသက်အကြီးကဲ Jason Brulett ကတင်းစာရှင်းလင်းပွဲမှာပြောကြပါတယ်ဒီနေရာတွေဟာမိသားစုတွေကနွေရာသီမှာလာရောက်အပန်းဖြေအနားယူတတ်ကြတဲ့နေရာတွေဖြစ်ပါတယ်။ပြည်내ရဲ့အရှိတောင်ဒေသနဲ့ဘိုးအတွင်းပိုင်းဒေသတွေကိုမလို့အပ်ဖက်ခီးမသွားကြဘူး။ပြည်내အစိုးရကအရေးပေါ်အခြေအနေကြီးညာထုတ်ပြန်ထားပါတယ်။ Federal စိုးရရဲ့အကူအညီကိုတောင်းခံထားတာကိုလည်းဝန်ကြီးချုပ် Justin Trudeau ကသဘောတူတဲ့အကြောင်းကြီးညာလိုက်ပါတယ်။လူတွေကိုရွှေ့ပြောင်းအောင်မှာကနေဒါလက်နက်ကင်တပ်ဖွဲ့တွေရဲ့ရင်တွေနဲ့တခြားပစ္စည်းတွေကိုအသုံးပြုကူညီဖို့အစိုးရကပြောပါတယ်။လောဒါမန်သမ ्या ဘိုးဆိုးကကူညီမယ်လို့လည်းယခင် Twitter လို့ခေါ်တဲ့ X လူမှုစာမျက်နှာပေါ်မှာဝန်ကြီးချုပ်ကပြောလိုက်ပါတယ်။ကနေဒါတောင်မီကြောင့်အမေရိကန်ရဲ့တချို့အပိုင်းတွေမှာမိခိုးမိုင်းတွေကြားရောက်ဖုံးလွှမ်းသွားခဲ့ရပါတယ်။ဒီနေ့နိုင်မနက်ခင်းနောက်ဆုံးကထိတ်တန့်ရောက်သတင်းတွေကိုဥကျော်စန္ဒနဲ့အတူကြီးညာပေးခဲ့ကြတာပါ။အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွှဲထုတ်မီသတင်းဆောင်ပါတဲ့ပုဂ္ဂိုလ်တင်ပြကြပါတယ်မြန်မာကျပ်ငွေနဲ့ထိုင်းပတ်ငွေလဲလှယ်နှုန်းမတည်ငြိမ်သလိုကျပ်ငွေတန်ဖိုးကလည်းကျဆင်းပြီးလန်ခီကလည်းမသာတာကြောင့်ထိုင်းမြန်မာနှစ်နိုင်ငံကြားတပိုင်းတတိုင်းကုန်ကူးနေသူတွေနဲ့ကုန်လောက်ကနေပစ္စည်းပို့ဆောင်တဲ့ကားကိုလုပ်ငန်းလုပ်ကိုင်သူတွေကြားအဆင်မပြေအကဲအခဲကြုံနေကြပါတယ်ဒီကြောင့်မညွညွလွင်ဘန်ကောက်ကနေသတင်းပေးပို့ထားပါတယ်
ဒီအပိုင်းတွေတွင်မြန်မာကျပ်ငွေမတည်ငြိမ်မှုနဲ့အတူနိုင်ငံခြားငွေလဲနှုန်းတွေတနည်းထက်တနည်းမြန်မာလာမှုတွေကထိုင်းမြန်မာကုန်သွယ်စီးပွားလုပ်နေကြတဲ့လုပ်ငန်းရှင်တွေကြားမှာတက်ရောက်မှုတွေအများကြီးရှိနေတာပါအထူးသဖြင့်ကုန်သွယ်မှုမှာအရေးပါတဲ့လုပ်ငန်းပိုင်းတစ်ခုဖြစ်တဲ့ထိုင်းကနေမြန်မာကနေထိုင်းနေဆက်ဖြတ်ကျော်ပြီးကားလမ်းကနေပစ္စည်းတွေပို့ရတဲ့ကာဂိုလုပ်ငန်းတွေမှာတိတိတသာထိခိုက်မှုတွေရှိနေပါတယ
်ဝေစီးကနေ့စဉ်နဲ့အမျှမငင်းတဲ့အကြောင်းမလို့တချို့online shopping ရောင်းနေလို့ဆိုလို့ရှိရင်လုပ်ငန်းကိုခဏရပ်ထားသရသည်အထိအဲသူတို့တွေဟိုပါပေါ့ဟိုဘာဆက်လုပ်မှမသိဖြစ်တော့တာဘာကြောင့်လဲဆိုတော့ဝင်စရာအခုသူတို့တရားဈေးနဲ့ဝယ်လဲပြီးလဲပြီးရောဟိုရန်ကုန်မှာသူတို့ရောင်းလိုက်ပြီးရောင်းလဲပြီးလဲပြီးဒီဘက်မှာအထိုင်းဘက်ကိုပြန်ဝယ်တဲ့ခါကျတော့အဲ့ဒီတရားနဲ့မရတော့ဘူးအတရားနဲ့နှစ်ဘတ်တွေတရားနဲ့သုံးဘတ်အဲ့လိုမျိုးတွေဖြစ်ကုန်တဲ့ခါကျတော့သူတို့ကဟိုလုတ်ပြီးတော့အမြတ်မထွက်ဘူးပေါ့ပင်ပန်းတာပဲရှိတယ်အဲ့လိုမျိုးဖြစ်ပြီးတော့အဲ့တို့တွေမှာအခက်အခဲတွေရှိတာပေါ့နော်အဓိကတော့ငွေသေး stable မဖြစ်ဘူးပေါ့အဲ့လိုမျို
းဟုတ်ဒီမှာ supplier လုပ်တယ်ပေါ့နော်အရင်ကဆိုလို့ရှိရင်ကိုပို့ခဲ့ပူတဲ့ customer တွေဆိုကိုစီကိုပစ္စည်းပြတ်မှာမို့ကတို့အတွက်ကလည်းအခက်အခဲဖြစ်တဲ့ငွေသေးအဲ့လိုကွာဟမှုပေါ့အများကြီးပေါ့နော်ဟုတ်ဈေးနှုန်းတွေကတက်တော့အဲ့ဒီမှာယူနေကြ customer တွေဆိုလို့ရှိရင်ဟိုယူနေရတဲ့ person shop ပြီးပြီးတော့ယူပေးတာမျိုးတွေအဲ့လိုလုပ်ပေးရတော့ပေါ့တို့လည်းဟာကူကူကူပလိုက်ရအာနာရယ်ဝယ်တဲ့လူတွေလေကိုကူမြန်မာပြည်သားချင်းချင်းရောင်းရတာလည်းဖြစ်တဲ့အတွက်ကြောင့်မို့လို့ဟောအခက်ခဲရတော့အများကြီးဖြစ်ပါတယ်ရှင် online ချုပ်လုပ်တဲ့လူတိုင်းဖြစ်မယ်အငွေ
ကြီးဒီလိုငွေစေးမတည်ငြိမ်မှုတွေအပြင်တဘာဝဘေးအန္တရာယ်ကြောင့်ရေကြီးပြီးလမ်းတွေပြိုကျပျက်စီးမှုတွေကလည်းနှစ်နိုင်ငံအကြားအဝတ်အထည်တခြားလူသုံးကုန်ပစ္စည်းဆေးဝါးနဲ့အစားအသောက်ကုန်ကြောင်းပစ္စည်းရောင်းဝယ်သူတွေကြားနဲ့ကာဂိုလုပ်ငန်းလုပ်ကိုင်သူတွေကြားအစိမ်းမပြေမှုတွေကြုံကြရတယ်လို့ပြောဆိုကြပါတယ်
။ဟောကျွန်တော်တို့လမ်းတွေကပြတ်တော့ပစ္စည်းတွေကနှောင့်နှေးကျန်ကြတာပေါ့။အဲ့ဒီအတွက်ကြောင့်မလို့လူတွေကဒီပစ္စည်းတွေနှောင့်နှေးတော့ဟိုကျွန်တော်တို့ကာဂိုအနေနဲ့အခက်အခဲအများကြီးရှိတာပေါ့။နောက်ပြီးတော့ကားလမ်းတွေကလည်းတော်တော်လေးလမ်းဟောင်းကသွားကြတယ်ဆိုပေမဲ့တော်တော်လေးဆိုးဆိုးဝါးလမ်းမကောင်းတော့သူတို့အနေနဲ့ကလည်းစောစားသွားတော့ဟိုစီလဲပိုးကုန်တယ်ရဲရမ်းမှလည်းရက်တွေကြတော့အားကြောင့်မို့သူတို့ကကာကိုပစ္စည်းကတွေကိုတန်စာကတွေကိုဟိုလောကနဲ့ဆိုင်အများကြီးပိုကောက်ကြတယ်ပိုတောင်းကြတယ်အရေးကြီးတဲ့လူတွေကတော့ပို့တာပေါ့နော်မဖြစ်မနေဒါရောက်ရမယ့်လူတွေကတော့တန်စာကကြီးလဲပို့ရတာပေါ့အဲ့လိုမျိုးတွေတော့အခက်ခဲတွေရှိတာပေါ့အကုန်လုံးကအဲနောင်နေကြကြမှုတွေဖြစ်ကုန်တာပေါ့အဲဟိုတော့ကဆိုလို့ရှိရင်တော့ကျွန်တော်တို့ကာကိုကနှစ်ညကြီးသုံးရက်နဲ့ရန်ကုန်ရောက်တယ်နည်းနည်းနောက်ကြမယ်ဆိုလဲဟို၄ရက်ဆိုကျွန်တော်တို့ရောက်ပြီအခုကြတော့6ရက်လည်းမရောက်ဘူး7ရက်လည်းမရောက်ဘူးလမ်းကလည်းပြတ်သွားတာတောင်မို့လို့အဲ့လိုမျိုးတွေကြံ့ညာမှုတွေရှိတယ်ဒီဘက်က အရေးကြီးတဲ့ကော်မတီဆိုလို့ရှိရင်ဟိုပစ္စည်းကြီးကြီးမားကြီးတွေပို့လို့မရဘူးကားလေးပဲသွားလို့ရတယ်လမ်းဟောင်းကနေပြီးတော့ကားလေးပဲသွားလို့ရတော့အဲကျွန်တော်တို့ကအဲဆေးဝါးနဲ့အရေးကြီးတဲ့အဲ့လိုမျိုးပစ္စည်းအသေးသေးဟွဲဟွဲပဲဝယ်လက်ခံတယ်အကြီးကြီးတွေကိုတော့ခဏနေပါအောင်နောက်မှပို့ပါဒီဆိုဖာကုန်းတွေဖာနီချာပစ္စည်းတွေမှုရာတွေအဲ့လိုစသည်ဖြင့်အဲပစ္စည်းကြီးကြီးတွေပေါ့နော်အဲ့လိုမျိုးအဲ့ဒီဟာတွေကိုတော့လောလောဆယ်ကလုံးဝပို့လို့မရသေးဘူးအဲကျွန်တော်တို့ဟိုမြောက်ဒီမှာရှိတဲ့ကိုတောင်မှာတင်စီထားရတာပေါ့အဲတည်တည်ဟိုပစ္စည်းလေးတွေကိုတော့တဖြည်းဖြည်းချင်းနဲ့ပဲအဲ့ဒီကျွန်တော်တို့မြောက်ဒီအခုလမ်းဟောင်းပြီးတဲ့ရှင်လမ်းတစ်ကလည်းအခုမနေ့ကစတင်ပြီးတော့သွားကြတယ်အဲ့ဒီဟာနေပြီးတော့တဖြည်းဖြည်းနဲ့ပဲဖွဲ့ပြီးပို့ရတာပေါ့နော်ဟုတ်ကဲ့ဟုတ်ကဲ့
အဓိကကတော့အဲ့ငွေစည်းပဟာမှုတွေရောလမ်းခီးဆက်သွယ်ရေးအခက်ခဲတွေကြောင့်ရောအရင်ကထပ်တော့အဆင်မပြေမှုတွေအများကြီးဖြစ်ပါတယ်ရှင်ဟုတ်ကဲ့အငွေကြီးကငွေကြီးကထိုးကြနေရတာလမ်းခီးအဆင်ပြေရတာအဆင်ပြေရအခုကတစ်စီးရဝယ်ပြီးရင်ပို့ဖို့တော့မှာတော်တော်အဆင်မပြေဖြစ်တယ်အဲ့လိုမျိုးတွေပေါ့နော်ဈာန်မြေပြိုတာတို့သွားရေးလာရေးတွေအဓိကတစ်စီးပို့တာအဆင်မပြေဖြစ်တာပေါ့နော်အပေါ်လမ်းကတော့哦陽光伯嘛的路裡叫了你媽都誒陽光變沒等緊你行不是也貼背來不來
အခုလိုသဘာဝဘေးအန္တရာယ်နဲ့ငွေစည်းမတည်ငြိမ်မှုတွေအပြင်မြန်မာပြည်ရင်းမှာနိုင်ငံရေးမတည်ငြိမ်မှုနဲ့စစ်မဲ့ဖြစ်ပွားနေမှုတွေကလည်းထိုင်းမြန်မာကုန်သွယ်လုပ်ငန်းတွေလုပ်ကိုင်နေကြတဲ့စီးပွားရေးလုပ်ငန်းအကြီးအသေးအလုံးအတွေ့ထိခိုက်မှုတွေရှိနေတာကြောင့်ဒီခက်ခဲတွေကြားကပဲအတတ်နိုင်ဆုံးလုပ်ငန်းတွေလည်းပတ်နိုင်အောင်စ조사လုပ်ကိုင်ကြရတယ်လို့လည်းလုပ်ငန်းရှင်တွေကပြောဆိုနေကြတာပါရှင်။ကျွန်မညညလွင်ပါ
ဒီဆွေးနွေးကောင်းကိုစကြပါလေမိခင်တော်ဆန်းစုကျင်တဲ့နိုင်ငံရေးကျင်းသားအလုံးလွတ်ပေးရေးအပအဝင်မြမပြည်သူတွေပေါ်ပြစ်မှုကျူးလွန်နေတဲ့စစ်ကောင်ဆောင်တွေကိုထိထိရရအေးယူရေးနိုင်ငံတကာအတိုင်ဝင်းအနေနဲ့ညီညီညွတ်ညွတ်ရပ်တည်ပေးကြဖို့သားဖြစ်သူကင်အဲရစ်ကတောင်းဆိုလိုက်ပါတယ်သူကိုယ်တိုင်လက်ဆက်အနာသိမ်းမှုကိုစကြတဲ့နှွေဦးတော်လိုင်းရေးမှာနိုင်ငံတကာရောက်မြမတိုင်းရင်းသားတွေနဲ့လက်တွဲပါဝင်နေတာပါမိုင်းအင်ဂျင်နိုင်ငံဇူးမနေကင်အဲရစ်ကိုဆက်သွယ်မေးမြန်းထားပါတယ်
Thank you so much for being with us.
Hi, Indian. How do you do?
Thank you. So you have frequently been interviewed by different media.
Amiti Tu Dong San Su Chi Go, Sikang Si Ga, Thong Dan Nhi Paong Tong Se Ni Ba Cha Mat Tha Re Chin Ni Ne Pat Tat Pi Ro, Kim Ni Ne, Tadin Media Ri Ne Ma Ja Khana Twet Sou Me Myan Na Ri Lou Da Twet Ya Ba Re. A Yin Nong Ga Ro, Dong San Su Chi Ye Ta Ta U Ni Ne,ဒါမျိုးတွေမရှိခဲ့ပဲနဲ့အခုသတင်းမီဒီယာတွေနဲ့ရောအများပြည်သူတွေနဲ့ပါထိတွေ့ဆက်ဆံလာတာဘာကြောင့်ပါလဲရှင
် Well Indian since the beginning of the coup I have had no contact
မြန်မာနိုင်ငံမှာအာဏာသိမ်းစကြတဲ့ကကျွန်တော်အမိနဲ့အဆက်အသွယ်မရှိတော့ပါဘူးဒီဘက်မှာရှိနေတယ်လဲဆိုတာကိုစစ်ကောင်စီကိုကျွန်တော်အမြဲဆက်သွယ်မေးမြန်းပေမဲ့သူတို့ကဖြေကြားခြင်းမရှိတယ်လို့သူ့ကိုဘယ်လိုနီးလန်းနဲ့ဆက်သွယ်လို့ရတယ်လဲဆိုတာကိုလည်းမပြောပါဘူးဒါကြောင့်အမိကိုဆက်သွယ်နိုင်မဲ့တခြားနီးလန်းဆိုတာမရှိပါဘူးကျွန်တော်တက်နိုင်သမျှနီလန်းပေါင်းစုံနဲ့ကြိုးစားခဲ့ပါရယ်။နောက်ပြီးတော့မြန်မာပြည်သူတွေပေါ်ရဲရဲဆက်ဆက်ဖိနှိပ်နေတဲ့စစ်တပ်ရဲ့ကြောက်မက်ဖွယ်ကောင်းတဲ့လုပ်ရက်တွေလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုမြင်ရတဲ့သူတိုင်းမျက်စိပိတ်ထားနိုင်မှာမဟုတ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းလောလောဆယ်မှာမြန်မာနိုင်ငံအတွက်အများကြီးလှုပ်ဆောင်ပေးနိုင်တဲ့အခြေအနေမျိုးလည်းမရှိပါဘူး။အဲဒီတော့ကျွန်တော်အမေလွတ်မြောက်ဖို့လူသားချင်းစာနာထောက်ထားမှုကူညီတွေအလွန်မင်းလိုအပ်နေတဲ့မြန်မာပြည်သူတွေကိုပံ့ပိုးဖို့တခြားသူတွေလှုပ်ဆောင်ပါလိမ့်မယ်ဆိုတဲ့မျှော်လင့်ချက်နဲ့ကျွန်တော်အနေနဲ့ငုတ်တုတ်ထားနေလို့မရတော့ပါဘူး။နောက်ပြီးတော့ကျွန်တော်အမေကိုနေအိမ်ကျဲကျုပ်ပြောင်းထားရတဲ့ဆိုတဲ့သတင်းတွေကလည်းမမှန်ပါဘူး။ကျွန်တော်သိသလောက်သူ့ကိုနေပြည်တော်အချင်းထောင်မှာပဲဆက်ပြီးတော့ထားရတာပါ။စစ်တပ်ကတော့အရင်ကအတိုင်းမှောက်ရွံ့တဲ့သတင်းတွေနဲ့ဝါရဖြန့်တဲ့နီးပရိရဲ့ကိုအကြိမ်ကြိမ်အသုံးပြုနေတာပါ
။ Your mother has said that
ဒေါန်ဆန်းစုကြည်ကသူ့သားတွေကိုနိုင်ငံရေးမှာမပါဝင်စေချင်ဘူးလို့ပြောထားပါတယ်။အဲ့ဒါဘာကြောင့်လဲဆိုတာရောခင်သိလားရှင့်။
Well, I'm sure every mother's natural instinct is to protect her children.
မိခင်တွေရဲ့သဘာဝအတိုင်းကိုသားသမီးကိုကာကွယ်ဖို့ဆိုတဲ့အချက်ကတော့သိကြပါရယ်။စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကြောင့်သူကိုယ်တိုင်လည်းအန္တရာယ်ရှိနေတာပါ။သိကြတာကသူ့ကိုလှုပ်ကြံတပ်ဖြတ်ဖို့ကြိုးပမ်းတာတွေကိုအကြိမ်ပေါင်းများစွာသူကိုယ်တိုင်ရင်ဆိုင်ခဲ့ရတာ။နောက်ပြီးတော့ကျွန်တော်အဖိုးသူ့အဖေကိုလှုပ်ကြံတပ်ဖြတ်ခဲ့တာကိုလည်းတွေ့ကြုံခဲ့ရတာဆိုတော့အန္တရာယ်တွေများတယ်လို့သူစိတ်ထဲမှာရှိနေပုံရပါရယ်။
Many of our viewers know that you don't like to talk about your personal life much
ko ye ko da chang ya re ko tait ma pyo chin mu so da ko tot tot myin mya a ti ja ba de da ba mai le di dong san su ji ha kim ye kle bo wa a ywe ma myama nai ngan ko pyan pi ro nai ngan ye ma u saung lou sha ni ga da so ro mi khe ma shi be phyat tan ga ya de a twe chong ni ko lu ge prayat de twe pyo pya pi lu ya ma la shin.
It has always saddened and angered me that my mother has sometimes been portrayed.
တခါတည်းကျွန်တော်တို့မိသားစုနဲ့ပတ်သက်ရင်အမေကိုနေစိတ်နိုင်သူကြီးတူလို့ပုံဖော်ကြတာကိုကျွန်တော်အယံပဲဒေါသထွက်စိတ်မကောင်းဖြစ်ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်အဖေဆုံးပါခံပြီးနောက်ဆုံးရက်တွေမှာအဖေအနားမှာကျွန်တော်တစ်ချိန်လုံးပြုစုနေခဲ့တာပါ။ဒါကြောင့်ကျွန်တော်သိနေတာကမြမပြီးမှရှိနေတဲ့အမေကိုအဖေကပြန်မလာစေချင်ပါဘူး။သူ့ကိုရေးကိုယ်တာကိစ္စတွေဆက်လုပ်ပြီးတော့မြမပြီးမှအမေရှိနေတာကိုအဖေကနားလဲပါတယ်။ဖေးဆန္ဒကသူပဲမြန်မာနိုင်ငံကိုသွားပြီးတော့သူ့ရဲ့နောက်ဆုံးရက်တွေမှာနေအကျေချုပ်ချခံထားရတဲ့အမေနဲ့တူဖြတ်သန်းကျင်ခဲ့တာပါဒါပေမဲ့နှလုံးသားမရှိတဲ့တနာကျင်နာမှုမရှိတဲ့စစ်ဗိုလ်ချုပ်တွေကအဖေကိုမြန်မာနိုင်ငံကိုလာခွင့်မပြုခဲ့ပါဘူးမြန်မာပြည်သူတွေရဲ့အကျိုးစီးပွားအတွက်ကျွန်တော်မိဘနှစ်ပါးစလုံးရဲ့ယက်တီချဟာတစည်းတစ်လုံးတည်းရှိပြီးတော့ခိုင်မာတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်နောက်ပြီးတော့သူတို့ရင်ဆိုင်ခဲ့ရတဲ့စစ်ဗိုလ်ချုပ်တွေရဲ့မတရားတဲ့လုပ်ရက်တွေဟာစန့်ကျင်တွန်းလှန်ဖို့သူတို့အတွက်ခွန်အားတွေပိုပြီးတော့ရှိစေခဲ့ပါတယ်ဒါပြင်မမပြည်သူတွေကြုံတွေ့နေရတဲ့ခြေနေတွေနဲ့ရှင်ရင်အမေမရှိဘဲဖြတ်တန်းခဲ့ရတဲ့ခြေနေတွေကိုခတ်ခဲတယ်လို့ကျွန်တော်မခံစားမိပါဘူးကျွန်တော်ရင်ဆိုင်ရတဲ့ခြေနေတွေထက်သူတို့ရဲ့ဆွန့်လွတ်နစ်နာခံမှုတွေကပိုပြီးတော့ကြီးမားပါတယ
် You are of course closely monitoring
events in Myanmar မြန်မာနိုင်ငံမှာအဖြစ်အပျက်တွေကိုအနီးကပ်စောင့်ကြည့်နေတာကတော့သိကြပါတယ်မြန်မာပြည်သူတွေကိုကူညီဖို့နိုင်ငံတကာအတိုင်းအဝိုင်းကပြက်ကွက်နေတယ်ဆိုပြီးတော့လည်းထောက်ပြပြောဆိုတာတွေလည်းတွေ့ရပါတယ်အဲ့တော့မြန်မာအကြက်တဲပေါ်မှာအင်းဒီချင်းနိုင်ငံတွေရဲ့တုံ့ပြန်မှုတွေကိုဘယ်လိုတွေ့ရလဲရှင
် Whilst I welcome recent US sanctions
မကြာသေးခင်ကချမှတ်ခဲ့တဲ့အမေရိကန်ရဲ့ပိတ်ဆို့ရေးယူမှုနဲ့တန်တပန်ရေးကြိုးပမ်းမှုတွေကိုကျွန်တော်ကြိုးစားပါတယ်ဒီချိန်ထဲမှာပဲကျွန်တော်အမြင်အရတရုတ်အပါအဝင်နိုင်ငံအားလုံးဟာသူတို့အကျိုးစီးပွားအရမြန်မာနိုင်ငံမှာတည်ငြိမ်မှုနဲ့ညီညွတ်မှုပြန်လည်ရရှိတာကိုပဲမြင်ကျင်ကြတာပါမြန်မာနိုင်ငံမှာနှစ်ပေါင်း80ကျော်ကြာမြင့်နေပြီဖြစ်တဲ့ပြည်တွင်းစစ်မီးအဓိကဖြစ်ပွားစေတဲ့မြန်မာစစ်တပ်တည်ရှိနေသမျှပြည်တွင်းမှာငြိမ်းချမ်းတည်ငြိမ်မှုဆိုတာဘယ်တော့မှရှိလာမှာမဟုတ်ပါဘူ
း So how about China you know what
စစ်ကောင်စီနဲ့အနီးကပ်တရားဝင်တန်တမန်ဆက်ဆံရေးပြန်ပြီးတော့တိစောက်နေတဲ့တရုတ်ပေါ်မှာကင်းမြေအမြင်ရောဘယ်လိုရှိပါလဲ
Well China has never been
မြန်မာနိုင်ငံမှာဒီမိုကရေစီလမ်းစဉ်ကျင့်သုံးတာကိုတရုတ်ကဘယ်တော့မှမထောက်ခံခဲ့တယ်လို့စစ်တပ်ကလည်းအကြောင်းအရာတစ်ခုကြောင့်အမြဲပဲထောက်ခံနေကြတာပါကျွန်တော်အနေနဲ့မြန်မာနိုင်ငံမှာအပြောင်းအလဲဖြစ်ဖို့မျှော်လင့်ထားပေမဲ့မကြာခင်ဖြစ်လာမယ်လို့တော့ကျွန်တော်မမြင်မိသေးပါဘူးစီးပွားရေးတည်ငြိမ်မှုကိုလိုချင်ရင်စစ်တပ်ဟာသူတို့ရဲ့အနီးချင်းကောင်မဟုတ်ဘူးဆိုတာသူတို့သဘောပေါက်တယ်လို့ကျွန်တော်ထင်ပါတယ
် And you have also spoken of your concern
တိုင်းနယ်စပ်အနီးကကရင်ပြည်နယ်မှာလူကုန်ကူးမှုနဲ့စိုက်ဘာကျွံပြူးမှုအခြေအနေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်နေရတဲ့အကြောင်းခင်အနေနဲ့ထုတ်ဖော်ပြောဆိုတာတွေရှိပါတယ်မြန်မာနိုင်ငံမှာလူကုန်ကူးမှုပြဿနာနဲ့ပတ်သက်ပြီးတော့ဘလောက်စိုးရိမ်ရတဲ့အခြေအနေရှိနေပါလဲရှင
် Under the military regime Burma is becoming the world's capital
စစ်ကောင်စီလက်အောက်မြန်မာနိုင်ငံဟာကိုယ်ရင်ကအစိတ်ပိုင်းတွေကိုတရားမဝင်ရောင်းချတဲ့လုပ်ငန်းတွေအတူလူကုန်ကူးမှုစိုက်ဘာကျွံပြူမှုစတဲ့ရာဇဝတ်မှုတွေအတွက်ကမ္ဘာအဓိကနေရာဖြစ်လာပါတယ်ဒီကနေ့ခေတ်ကြီးမှာကျွံစနစ်လိုဖြစ်နေတဲ့အခြေအနေအောက်မှာလူပေါင်း1000လောက်ကျွံပြူခံရတာကိုကျွန်တော်တို့ပြောနေတာပါဒီဖြစ်ရဆိုးတွေကိုရပ်တန့်ဖို့အတွက်ဒေသတွင်းနိုင်ငံတွေရဲ့ကြိုးပမ်းအားထုတ်မှုတွေနဲ့ခိုင်မာတဲ့နိုင်ငံရေးစံတာတွေရှိဖို့လိုပါတယ်။ဒါပေမဲ့အာဆီယံမှာဒီလိုစွမ်းရည်မျိုးရှိမနေပါဘူး။ဒါအပြင်မြန်မာနိုင်ငံမှာအဓိကအခြေပြုနေတဲ့အွန်လိုင်းလောင်းကစားလိမ်လည်မှုတွေနဲ့ပတ်သက်လို့ရပ်တန့်နိုင်ရေးပုံမှုကြိုးပမ်းအားထုတ်ဖို့တရုတ်နိုင်ငံရဲ့ဝန်ကြီးကနေစစ်ကောင်စီကိုတောင်းဆိုထားချက်ဟာလည်းလုံးဝကိုလှစ်လူရှုခံထားရတယ်လို့မြင်ပါတယ
်။ According to the recent UN report on Myanmar,
ကြတဲ့ဒီကနေ့ထုတ်ပြန်လိုက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာမှာဆိုရင်မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအခြေအနေတွေလူခွေရေးအခြေအနေတွေဟာအလွန်စိုးရိမ်ပွဲရာအဆင့်ကိုရောက်နေပြီလို့သတိပေးထားပါတယ်။အဲ့တော့မြန်မာနိုင်ငံမှာ Federal Democracy စနစ်ကိုပြောင်းလဲဖို့လိုလားနေတဲ့မြန်မာလူထုကိုထိထိရောက်ရောက်အကူအညီပေးဖို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဘလိုနည်းလမ်းတွေနဲ့အထူးရောက်ဆုံးလှုပ်ဆောင်ပေးတင်လဲရှင့်
With 1.7 million civilians displaced and over 24,000 arrested, and 6,000 killed and 17 million in urgent need of food, shelter, and medical supply. Getting aid to the areas where people have been needed is a paramount concern. The
government has been able to get aid to the areas where people have been needed is a paramount concern. အစားအစာ အမိုးကာနဲ့စေဝါတွေရေးဖို့လိုအပ်နေပါတယ်သူတို့ရှိနေတဲ့ဒေသတွေစီကိုရေးဖို့ကူညီတွေရောက်ရှိရေးဟာလည်းအလွန်အင်မတန်ရေးကြီးပါတယ်စစ်တပ်ဟာ COVID-19 ကပ်ရောဂါကာလာတုန်းကကာကွယ်ဆေးတွေကူညီတွေကိုလက်နက်တပ်ဖွဲ့အသုံးပြုကန့်သတ်ခဲ့တဲ့အတိုင်းပဲလုပ်ဆောင်နေတာပါမကြာသေးခင်ကမုံတန်းကြောင်နောက်ထပ်
Can you give us an update?
My main aim is to call on the international community to stand in solidarity.
ကျွန်တော်ရဲ့အဓိကယူရချက်ကတော့အမေနဲ့နိုင်ငံရေးကျင်းသားအားလုံးလွတ်ပေးရေးအပါအဝင်မြဝပြည်သူတွေပေါ်မှာပြစ်မှုကျူးလွန်နေတဲ့စစ်ကောင်းဆောင်တွေကိုထိထိရောက်ရောက်အရေးယူဖို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ညီညီညွတ်ညွတ်ရပ်တည်ဖို့တောင်းဆိုလှုပ်ရှားနေတာဖြစ်ပါတယ်။ဒါ့အပြင်ကမ္ဘာတဝန်းမြမအရေးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရန်ပုံငွေရှာဖွေမှုတွေထဲမှာပံ့ပ လွန်နေတဲ့မြန်မာစစ်တပ်ကိုအဆင်ပြေချုံးမွေ့အောင်ဆောင်ရွက်ပေးလိုတဲ့ဆန္ဒရှိနေကြတာပါစစ်တပ်ရဲ့ဝင်ငွေစီးဆင်းမှုလွယ်ကူချုံးမွေ့စေဖို့ထောက်ပံ့ကူညီနေတဲ့လူပုဂ္ဂိုလ်တွေကုမ္ပဏီတွေဖွဲ့စည်းတွေအပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကနေကြေကြေပြန့်ပြန့်ထိထိရောက်ရောက်နဲ့ပိတ်ဆို့ရေးယူမှုတွေကိုပုံမှန်ချမှတ်နိုင်ဖို့လည်းကျွန်တော်လှုပ်ရှားနေပါတယ်
မြန်မာ Spring Revolution Movement Against the Military Coup
မြန်မာຫນွေဦးတော်လှန်ရေးလှုပ်ရှားမှုမှာအဓိကဖြစ်လာတဲ့လက်နက်ကင်တော်လှန်ရေးကိုကဘာတဝင်းမှာရှိတဲ့မြန်မာတွေကနေရန်ပုံငွေတွေရှာဖွေလှူဒန်းတာတွေတွေ့ရပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာအပြူသဘောဆောင်တဲ့အပြောင်းလဲတွေဖြစ်လာရေးမှာလက်နက်ကင်တော်လှန်ရေးကဘလို့တက်ရောက်မှုတွေရှိလဲလို့မြင်လဲရှင့်
I think the military will never win this.
ဒီစစ်ပွဲမှာစစ်တပ်ကဘယ်တော့မှအနိုင်ရမှာမဟုတ်ပါဘူး။ကိုပြည်သူတွေကိုစစ်တပ်ကဖိနှိပ်တိုက်ခတ်နေတာပါ။မြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကိုငွေကြေးအရပံ့ပိုးနေတဲ့ပြည်ပရောက်မြန်မာတိုင်းဝမ်ရဲ့အခမ်းအနားကအရန်ကိုရေးပါပါတယ်။ Ukraine ကြက်တဲကိုဖြစ်ရှင်းရေးနိုင်ငံတကာကပေးနေတဲ့အကူအညီတွေကနှစ်ရာခိုင်နှုန်းလောက်ကိုပဲ NUG မျိုးသားညီညွတ်ရေးအစိုးရနဲ့သူ့ရဲ့လုပ်ဖော်ကံဘက်တွေကိုပံ့ပိုးမယ်ဆိုရင်လူသားထုအပေါ်မှာရာဇဝတ်မှုတွေကျူးလွန်နေတဲ့ဒီစစ်ပွဲကိုအများဆုံးဆုံးသတ်နိုင်မှာဖြစ်ပါတယ်။
So in my interview with Myanmar activist in UK
ဒီတိုင်ကမြန်မာတက်ကြွလှုပ်ရှားသူတွေနဲ့ဆက်သွယ်မေးမြန်းတဲ့အခါမှာဒေါ်ဆန်းစုကြည်ရဲ့သားအနေနဲ့သူတို့ရဲ့လှုပ်ရှားမှုတွေမှာခင်ကနေပါဝင်ထောက်ခံအားပေးတာတွေဟာသူတို့အတွက်အားတက်စေတယ်လို့ပြောကြပါတယ်။အဲ့တော့ NUG အပါအဝင်အခြားမြန်မာအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်မဲ့အစီအစဉ်ရောရှိပါလားရှင့်။
No, I have no plans on working with any of them. I have no wish to.
အဲ့လိုမျိုးအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်ဖို့တော့ကျွန်တော်မှအစီအစဉ်မရှိပါဘူး။နိုင်ငံရေးသမားဖြစ်ချင်တာမျိုးကျွန်တော်မှမရှိပါဘူး။ဒါပေမဲ့ဒီအဖွဲ့အစည်းတွေအားလုံးနဲ့တညီတညွတ်တည်းရပ်တည်သွားမှာပါ။အထူးသဖြင့်စစ်ကောင်စီကိုဆန့်ကျင်တဲ့ပုံတိုက်ပွဲမှာမတူညီတဲ့အုပ်စုအားလုံးကြားပူးပေါင်းပြီးတော့စီလုံးညီညွတ်မှုအစ်စ်တွေနဲ့ဒီစစ်ပွဲကိုအောင်နိုင်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်ရဲ့ယုံကြည်ချက်ကတော့မြန်မာနိုင်ငံဟာအားလုံးပုံမှုပူးပေါင်းပါဝင်မှုကိုလက်ခံပြီးတော့Democratic နိုင်ငံဖြစ်ထွန်းလာဖို့ဖြစ်ပါတယ
် Thank you very much Kim for giving your time and being with us here.
Thank you Injin
မိုင်းဂျန်နိုင်ငံဒေါအောင်ဆန်းစုကြည်ရဲ့အသားနဲ့မေးမြန်းတင်ပြသွားခဲ့တာပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါခင်ဗျာ။ VUE မြန်မာပိုင်းရဲ့2023ခုနှစ်ဩဂုတ်လ21ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington City DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြက်သတင်းများအဆရှိတဲ့ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရှိတီမောကအာဆီယံကိုဘယ်လိုများဝေဖန်လိုက်ပါသလဲ။တရုတ်ကရောမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာတွေကြိုးစားနေပါလဲ။အဲ့ဒီလိုအပြင်တွေကိုကြားကြတော့မှာပါ။အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ဆက်ကြအောင်ပါ။အာဆီယံအနေနဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ဖို့စစ်ကောင်စီယုံကြည်လက်ခံလာအောင်မလုပ်နိုင်ပဲနဲ့အရှိတီမောအနေနဲ့အာဆီယံပေါ်မှာယုံကြည်မှုမရှိဘူးလို့တီမောဝန်ကြီးချုပ်ကပြောလိုက်ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုအလိမ္မာနဲ့အတူစောင်းပါရှင်ပြည်သွင်းနိုင်ကအခုလိုတင်ဆက်ပေးထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေမြန်မာအရေးမှာချန်ပီယံဖြစ်လာတဲ့အရှိတီမောနဲ့အာဆီယံဘာလဲဘယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြီးသွေးနိုင်ပါ။အာဆီယံဘာလဲဘယ်လဲဆိုတဲ့မေးခွန်းတွေပိုပြီးကြဲကြဲလောင်လောင်ကြားလာရပါတယ်။အထူးသဖြင့်အာဆီယံဟာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးထိထိရောက်ရောက်ဆောင်ရွက်နိုင်ခြင်းမရှိတဲ့အပေါ်အားမလို့အားမရဖြစ်ကြတာပါ။ဒါကြောင့်လဲမြန်မာပြည်သူတွေကြားမှာအာဆီယံဟာဆက်ကူကြားပါကွာ။တကြံအမြောက်ပါကွာလို့ပြောဆိုဝေဖန်နေကြတာပါ။ပြောလေပြောစရာပါပဲ။မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီ1ရက်မှာစစ်တပ်ကအာဏာသိမ်းပါတယ်။အဲ့ဒီလိုအာဏာသိမ်းတဲ့အတွက်2021ဧပြီလ24ရက်နေ့မှာအာဆီယံခေါင်းဆောင်တွေအင်ဒိုနီးရှားနိုင်ငံမှာအရေးပေါ်အစည်းအဝေးပြုလုပ်ပါတယ်။အဲ့ဒီအစည်းအဝေးကိုအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လည်းလူကိုယ်တိုင်တက်ရောက်ခဲ့ပြီးမြန်မာအရေးဖြစ်ချင်းရေအာဆီယံဘုံသဘောတူညီချက်၅ချက်ကိုလက်ခံသဘောတူခဲ့ပါတယ်။ဒါပေမဲ့မြန်မာအာဏာသိမ်းစစ်ကောင်စီဟာနှစ်နှစ်ကျော်ကြာတဲ့အထိအာဆီယံဘုံသဘောတူညီချက်တွေကိုလိုက်နာအကောင့်ထဲပေါ်တာမတွေ့ရပါဘူး။အနိုင်ဆုံးအဆင့်ဘုံသဘောတူညီချက်၅ချက်ထဲမှာပါဝင်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိုတောင်ပြည်ပြောင်းလှုပ်ဆောင်တာမတွေ့ရပါဘူး
။အာဆီယံဒီလိုဖြစ်နေတာတိတ်တော်လည်းမထူးဆန်းဘူးလို့ပဲဆိုရမှာပါ။ပါကြောင့်လဲဆိုတော့အာဆီယံဟာသူ့ရဲ့အတိတ်သမိုင်းကြောင့်အရာတနိုင်ငံရဲ့ပြည်တွင်းရေးကိုအခြားနိုင်ငံတစ်ခုကဝင်မဆွတ်ဖက်ဘူးဆိုတဲ့မူအပေါ်မှာအခြေခံထားလို့ပါဒါအပြင်ဆုံးဖြတ်ချက်ချတဲ့အခါမှာလဲအဖွဲ့ဝင်နိုင်ငံအားလုံးသဘောတူရေး consensus ပေါ်မှာအခြေခံထားပါတယ်ဒါကြောင့်အဖွဲ့ဝင်နိုင်ငံတစ်ခုခုကသဘောမတူရင်ဆုံးဖြတ်ချက်ချလို့မရတဲ့အနေအထားမျိုးပါအာဆီယံစတဲ့တည်ထောင်စဉ်က၅နိုင်ငံမှာပါဝင်ခဲ့တဲ့ထိုင်းနိုင်ငံမှာစစ်တပ်ကမကြာခဏအာဏာသိမ်းပေမဲ့အာဆီယံဟာဘာမှအရေးယူဖြည့်ရှင်းပေးနိုင်ကြတာမဟုတ်ပါဘူး။ဒါအပြင်အာဆီယံထဲမှာဗီယက်နမ်၊လာအိုလိုကူမြင့်တဲ့နိုင်ငံတွေပါဝင်သလိုကမ္ဘောဒီးယားလိုမျိုးအာဏာရှင်တစ်ပိုင်းနိုင်ငံမျိုးလည်းပါဝင်နေပါတယ်။အာဆီယံဟာတည်ထောင်ခဲ့တာတတ်တန်း56နှစ်ရှိခဲ့ပြီဆိုပေမဲ့2008ခုနှစ်ကြောင့်မှသာအာဆီယံပဋိညာရေးလို့တိတိကျကျပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။ဘလိုပဲဖြစ်ဖြစ်လက်တလုံးမှာမြမအရေးနဲ့ပတ်သက်ပြီးတော့အာဆီယံထဲမှာတက်တက်ကြွကြွရှိလာတဲ့မလေးရှားနဲ့အင်ဒိုနီးရှားလိုမျိုးနိုင်ငံတွေရှိလာတာဟာထူးခြားမှုတိုးတက်မှုလို့ပဲဆိုရမှာပ
ါအခုလိုအာဆီယံအဖွဲ့ကြီးအပေါ်အားမလို့အားမရဖြစ်နေချိန်မှာဒေတာတွင်းမှာလှုပ်ခတ်သွားစေတဲ့သတင်းတပုတ်ကတော့အရှိတီမောဝန်ကြီးချုပ်ဂတ်စမာဦးကမြန်မာနိုင်ငံအကြက်တဲကိုအာဆီယံအနေနဲ့ပြည်လဲအောင်မဖြေရှင်းနိုင်သေးရင်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံမှာပါဝင်ရေးကြီးမှန်းချက်ကိုပြန်စင်းစားမယ်လို့ဂျကာတာပို့စ်ကိုကိုကာပြီး ARD သတင်းဌာနကဩဂုတ်လ9ရက်နေ့မှာဖော်ပြခဲ့တာတွေ့ရပါတယ်။အာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာစစ်ကောင်စီစီကနေလက်ခံယုံကြည်နိုင်လောက်တဲ့ဖြည့်ရှင်းမှုမရသေးသေး၍တီမောအနေနဲ့အာဆီယံကိုဝင်ရောက်မှာမဟုတ်ဘူးလို့တီမောဝန်ကြီးချုပ်ဂတ်စမာဦးကပြောတဲ့အကြောင်းကို Redensium VIP TV ကလည်းဩဂုတ်လ4ရက်နေ့မှာဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာတီမောဝန်ကြီးချုပ်ကအာဆီယံအနေနဲ့မြန်မာစစ်ကောင်စီကိုလှုပ်တင့်လှုပ်ထိုက်တာတွေလက်ခံယုံကြည်နိုင်လောက်တဲ့ပြောင်းလဲမှုတွေဖြစ်ပေါ်လာအောင်မလှုပ်ဆောင်နိုင်ဘဲနဲ့တော့အရှိတီမောအနေနဲ့အာဆီယံအပေါ်မှာယုံကြည်မှုမရှိဘူးဆိုတာ တီမောဝန်ကြီးချုပ်အနေနဲ့ပြောကြင်ပါလေတီမောရဲ့ရည်တည်ချက်ကိုကုလသမဂ္ဂအထူးထူးအတွင်းမှုချုပ်ကိုလည်းရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်လို့လည်းသတင်းမှာဖော်ပြထားပါတယ
်တီမောဟာအပြောတသက်မဟုတ်ပါဘူးလက်တွေ့မှာလည်းအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်တဲ့အဖွဲ့ကိုဇူလိုင်လ၂ရက်နေ့ကပြုလုပ်ခဲ့တဲ့အရှိတီမောအစိုးရတဲ့ကျဲသစ္စာကျိစုဘွဲကိုဖိတ်ကြားခဲ့ပါတယ်ဒါကြောင့်မြမအရေးနဲ့ပတ်သက်ရင်ဒေတာရင်းမှာအရှိတီမောဟာချန်ပီယံနိုင်ငံလို့ဆိုရမှာပါအခုလိုအရှိတီမောရဲ့ရည်တည်ချက်နဲ့လှုပ်ဆောင်ချက်တွေဟာအန်ယူဂျီအတွက်တော့အားတက်စရာပါပဲထူးခြားတဲ့တိုးတက်ဖြစ်ပေါ်မှုလို့လည်းဆိုနိုင်ပါတယ်အာဆီယံအတွက်ကတော့အရှိုက်အထူးခံရတဲ့အဖြစ်မျိုးပါအရှိတီမောရဲ့ရည်တည်ချက်ဟာအန်ယူဂျီအတွက်တော့အောင်မြင်မှုဖြစ်ပါတယ်မြမအရေးအတွက်ဒေတာရင်းမှာချန်ပီယံနိုင်ငံပေါ်ပေါက်လာခဲ့တာပါဒါပေမဲ့တီမောကအာဆီယံအဖွဲ့ဝင်တင်းပြစ်မဖြစ်သေးပါဘူး2025ခုနှစ်လောက်မှာအဖွဲ့ဝင်ဖြစ်ဖို့မျှော်လင့်ထားတယ်လို့တီမောသမရာဟိုဆေးရာမိုဟော်တာကပြောပါတယ်ဒီတော့အန်ယူဂျီအနေနဲ့တီမောလိုပဲမြန်မာနိုင်ငံနဲ့ပတ်သက်ရင်နောက်ထပ်ချန်ပီယံနိုင်ငံတွေပေါ်ပေါက်လာအောင်ဆက်လုပ်နိုင်ရင်ကောင်းပါတယ်အင်ဒိုနီးရှားနဲ့မလေးတို့ပါတီမောလိုမျိုးလှုပ်လာကြမယ်ရက်တီလာကြမယ်ဆိုရင်အာဆီယံအတွင်းမှာလည်းပြောင်းလဲလာနိုင်သလိုမြန်မာနိုင်ငံအတွက်လည်းအကျိုးရှိလာနိုင်ပါတယ်ဒါကြောင့်ဘုံသဘောတူညီချက်ကိုအားမြဘူးဆိုတာထက်ဘာဖြစ်စေချင်တာလဲ NGO အနေနဲ့အခုထပ်အားဆိုင်ပြီးတော့ proactive ဖြစ်တဲ့မူဝါဒတွေနဲ့အာဆီယံကိုချင်းကပ်နိုင်ရင်အောင်မြင်မှုတွေရလာမယ်လို့မြင်တဲ့အကြောင်းနိုင်ငံရေးစောင့်ကြည့်လေလာသူတို့ကပြောပါတယ်
ဒေတာတွင်မှာမြန်မာအရေးထူးခြားချက်နောက်တစ်ခုကတော့မြန်မာစစ်ဘေးဒုက္ခသည်တွေအတွက်ထိုင်းမြန်မာနယ်စပ်မှာလူသားချင်းစာနာထောက်ထားမှုဇင်းကြံဖွင့်လှစ်နိုင်ရေးထိုင်းလွှတ်တော်မှဆွေးနွေးခဲ့တဲ့သတင်းဖြစ်ပါတယ်။အောက်လွှတ်တော်မှာကန္နာဗီစစ်ဘန်ဆန်ကထိုင်းလွှတ်တော်မှာဩဂုတ်လ10ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်။ကန္နာဗီစစ်ဘန်ဆန်ဟာဖဲပါတီရဲ့အထွေထွေမှုဖြစ်ပြီးသူ့ပါတီဟာပြီးခဲ့တဲ့ထိုင်းရွေးကောက်ပွဲမှာအမတ်နေရာအများဆုံးအနိုင်ရရှိခဲ့တဲ့move forward party နဲ့မဟာမိတ်ပါတီလည်းဖြစ်ပါတယ်စစ်ဘေးကြောင့်ဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးဟာအရေးကြီးလိုအပ်နေတာပါပြည်တွင်းကနေပုံမှန်လမ်းကြောင်းတွေအတိုင်းစစ်ဘေးကြောင့်တွေစီပို့နိုင်ဖို့ကမဖြစ်နိုင်တော့ပါပဲဒါကြောင့်ထိုင်းနဲ့အိန္ဒိယနိုင်ငံတွေကတဆင့်မြန်မာနိုင်ငံတွင်းကိုနေဆက်ဖြတ်ကျော်ပေးပို့နိုင်ရေးဟာအရေးပါလှပါတယ်အမှန်တကယ်လက်တွေ့မှာတော့မြန်မာနိုင်ငံရေးအကျပ်အတည်းကိုဖြည့်ရှင်းမယ်ဆိုရင်အာဆီယံတဖွဲ့တည်းနဲ့လုံလောက်မှုမရှိပါဘူးဒေတာတွင်မှာစီးပွားရေးအရာနိုင်ငံရေးအရာဩဇာကြီးတဲ့တရုတ်အိန္ဒိယနဲ့ဂျပန်နိုင်ငံတို့ပါဝင်ရေးဟာလည်းအရေးကြီးပါတယ်ဒါကြောင့်ကုလသမဂ္ဂအပါဝင်အမေရိကန်ဥရောပသမဂ္ဂနဲ့ဒေတာတွင်နိုင်ငံတွေပါဝင်တဲ့နိုင်ငံတကာအစီအစဉ်တရက်လိုအပ်တယ်လို့ကြွမ်းကျင်သူတွေကထောက်ပြနေကြတာပါဒီလိုအခြေအနေတွေဖြစ်ထွန်းလာဖို့ဆိုရင်တော့ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တွေအပါအဝင်တော်လှန်ရေးအင်အားစုတွေအခုတည်းပိုပြီးလက်တွဲဆောင်ရွက်ကြဖို့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာ
ဥပ္ပေသိန်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ SP မြန်မာရဲ့အလက်ကိုရောက်လာပါပြီဒီဘက်မှာတော့တရုတ်နိုင်ငံကမြန်မာနိုင်ငံနဲ့ပတ်သက်လို့ဘာတွေကြိုးစားနေသလဲဆိုတာကိုစစ်စစ်သုံးသပ်ထားပါတယ်နာဆင်ကြည့်ကြအောင်ပ
ါစစ်ကောင်စီရဲ့ရွေးကောက်ပွဲစီးပွားရေးစဉ်ညံစီမံကိန်းစံနှုန်းပေါင်းစည်းရေးနဲ့တရုတ်သမ္မတရှီရဲ့စီမံတွေကိုအကောင့်ထည့်ဖို့ရေးတရုတ်နိုင်ငံဘက်ကကြိုးပမ်းမှုတွေခက်ဆိတ်ဆိတ်တွေ့လာရပါတယ်ပြီးခဲ့တဲ့ဇူလိုင်လအတွင်းတရုတ်မြန်မာဆက်ဆံရေးကို ISP မြန်မာကလေ့လာတဲ့အခါဒီအချက်တွေကိုအထင်ရှားတွေ့ရပါတယ်။တစ်ချိန်တည်းမှာပဲစီးပွားရေးဈေးညံစီမံကိန်းအတွက်နှစ်နိုင်ငံစံနှုန်းဆိုင်ရာပေါင်းစည်းရေးကိုလည်းတရုတ်ဘက်ကလှုပ်လာပါတယ်။ဒါအပြင်တရုတ်သမ္မတရဲ့ကမ္ဘာလုံးဆိုင်ရာစီမံ၃ရပ်ကိုမြန်မာလူထုကြားစိတ်ဝင်ပြန့်နှံ့လာအောင်ကြိုးပမ်းမှုတွေလည်းရှိလာပါတယ်။စစ်ကောင်စီကသူ့တပ်တန်းကိုနောက်ထပ်၆လတိုးခဲ့တယ်လို့ရွေးကောက်ပွဲလုံနိုင်ရေးကိုပထမဦးစားပေးလုပ်ငန်းဖြစ်ပြောင်းလိုက်ပါတယ်။ဒီအချိန်မှာပဲရွေးကောက်ပွဲအောင်မြင်ရေးတရုတ်ဘက်ကအာရုံစိုက်လာတာတွေကိုဇက်တိုက်တွေ့လာရပါတယ်။ဇူလိုင်လထဲမှာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်သိန်းကတရုတ်ကိုသွားခဲ့ပါတယ်။ခရီးစဉ်မှာပါတီတီထောင်တာနဲ့ရွေးကောက်ပွဲကျင်းပပုံနည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီမတိုင်ခင်မှာ စစ်ကောင်စီကောင်စစ်ဝန်ချုပ်ကကွမ်ရှိကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ကိုလည်းရွေးကောက်ပွဲအခြေအနေကိုရှင်းပြခဲ့ပါသေးတယ်။ဒါ့အပြင်ရွေးကောက်ပွဲဝင်မဲ့တိုင်းသားနိုင်ငံရေးပါတီတွေကိုတွေ့ကြုံတွေ့ဖက်လှယ်ကြဖို့နဲ့မြမညဉ့်ညံ့ရေးအတွက်ကြိုးပမ်းကြဖို့တရုတ်ကွန်မြူနီပါတီကတိုက်တွန်းခဲ့ပါတယ်။တဖက်မှာလည်းတရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းတွေအတွက်နှစ်နိုင်ငံကြားစံနှုန်းတွေပေါင်းစည်းနိုင်မှုတရုတ်ဘက်ကကြိုးပမ်းလာပါတယ်။စစ်ကောင်စီနဲ့တဲဟုံးခရိုင်အစိုးရတို့အကြားတရုတ်ထွက်ကုန်တွေကိုရန်ကုန်စိတ်ကမ်းကတဆင့်တင်ပို့ရေးအတွက်ဆွေးနွေးခဲ့ကြပါတယ်။တရုတ်ကိုပို့မဲ့ကုန်စည်ဆက်ရှင်မျိုးအတွက်တရုတ်ကောက်ခွန်ဌာနကြီးရေးစီစီမှာမြန်မာကုန်သည်တွေကိုယ်တိုင်မှတ်ပုံတင်ကြဖို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ဒါ့အပြင်မြန်မာတရုတ်နယ်နိမိတ်ပူးရဲစစ်ဆေးရေးလုပ်ဖို့တရုတ်နိုင်ငံနဲ့စစ်ကောင်စီအကြားဆွေးနွေးခဲ့ပါတယ်။ကိုဗစ်အလွန်နယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုစုံတွေတိစောက်ဖို့ကြိုးပမ်းလာတာနဲ့တိုက်ဆိုင်နေပါတယ်။တရုတ်တံတားရဲ့နိုင်ငံသားရေးမူဝါဒဖြစ်တဲ့ကမ္ဘာလုံးဆိုင်ရာအစည်းအဝေး၃ရက်ကိုလည်းမြန်မာလူထုကြားစိတ်ဝင်ပြန့်နှံ့လာအောင်တရုတ်အစိုးရဘက်ကလှုံ့ဆော်လာပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တံမှုကသတင်းမီဒီယာကောင်စီရုပ်ရှင်နဲ့တပင်အစည်းအရုံးစကိုင်းနဲ့ရုပ်သံလိုင်းပိုင်ခြင်းရွှေတံလွင်ကုမ္ပဏီတို့နဲ့တွေ့ဆုံခဲ့ပါတယ်။တွေ့ဆုံရမှာကမ္ဘာလုံးဆိုင်ရာယဉ်ကျေးမှုအစီအမံ GCI နဲ့ပတ်သက်တာတွေဖြန့်ဝေပေးဖို့ပြောခဲ့တာပါ။အရင်မေလာတုန်းကလည်းတရုတ်နဲ့မြန်မာကမီဒီယာအဖွဲ့20နီးပါးကိုတရုတ်တန်ရုံကဖိတ်ခေါ်ပြီးကမ္ဘာလုံးဆိုင်ရာလုံခြုံရေးအစီအမံ GSI ကိုရှင်းပြခဲ့ပါသေးတယ်။စစ်ကောင်စီကလည်း GSI အခြေခံမူတွေကိုထောက်ခံထားပါတယ်။ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးရေးအစီအမံ GDI Forum တွေမှာလည်းစစ်ကောင်စီကတက်ခွင့်ရနေပါတယ်။
ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ် view ကိုပြပို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်တော်တွေအကြံပြုတော်တွေကိုအခုမအေးတန်တာကျော်ကစူးစီးတင်ပြထားတာကိုကျွန်တော်တို့ဆက်လက်ပြီးနားဆင်ကြကြအောင်ပ
ါကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်။ကိုမျိုးမွန်ဆိုတဲ့သရရှင်ကမင်္ဂလာပါမိတ်ဆွေ VOE ဝိုင်းတော်သားများတဲ့အင်တာနက်လိုင်းတွေမကောင်းလို့ PSI ကနေအားပေးနေပါတယ်အားလုံးနေကောင်းအဆင်ပြေကြပါစေတဲ့မိုးတွေအရင်နေ့တိုင်းရွာနေတယ်ဗျာတဲ့ဟုတ်ကဲ့ပါမြန်မာနိုင်ငံတမမဟုတ်ထိုင်းနိုင်ငံကရေးတယ်ထင်ပါတယ်နေ့စဉ်မိုးတွေရွာပြီးတော့ရေပေးတင်ကြတဲ့သတင်းတွေကိုကြားရပါတယ်နော်အထူးစိတ်မကောင်းဖြစ်ရပါတယ်အစီအစဉ်တွေကိုနားဆင်အားပေးရဆလို့ကျေးဇူးတင်ပါတယ်ဘေးရန်ကင်းပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ကျမတို့ VOA အစီအစဉ်တွေကိုအမြဲတမ်းဆင်ပြောစာရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်။အမြဲတမ်းနားထောင်ဒီအစီအစဉ်တွေနဲ့ပတ်သက်ပြီးအစီအစဉ်အသေးစိတ်ကိုပြန်ပြီးရေးပြလာတဲ့သောရရှင်အန်ကယ်ဦးလှထွန်းဖြစ်ပါတယ်တကုံမျိုးတကပါ
။ကိုအောင်အောင်တင်ဆက်တဲ့ပြည်သူအမှုပညာရှင်ဒေါ်မမအေးနဲ့တွဲဆုံမေးမြန်းခန်းမှာဒေါ်မမအေးပြောသလိုပြောဖို့ကြံနေသေးတဲ့ခွတ်တောင်းတဲ့အတူတိုက်88ရှစ်လေးလုံးဂုံပြုမြမတန်စင်တေးသချင်းဆယ်ဖို့ကောင်းနှုတ်ပြောပြချက်နားထောင်ရတာအရန်ကြိုက်နေတယ်လို့ဝမ်းသာကျေးဇူးတင်ကြောင်းပြောပြပေးပါလို့အရင်ပြောပါရစေမှတ်မှတ်ရရအဖြစ်ပြက်လေးတစ်ခုပြောပြခြင်းပါတယ်အဲ့ဒီရှစ်လေးလုံးကာလပုံနေရာကနေပြန်ထွက်လာကြတဲ့ဆရာတော်ကနဲ့ကျွန်တော်ဆရာတော်ကအဖမ်းခံရမယ့်ညနေမှာစုလေဖျားလန်းအကော်ဒီယံအုံးကျော်အခမ်းအနားကစားဖြော်ဆိုင်မှာတွေ့ခဲ့ရတယ်ဆရာနဲ့ဆရာအောင်သူတို့နှစ်ယောက်သားအောက်ထပ်အဝင်ဝစပွဲမှာပွဲစာနေကြတော့ကျွန်တော်နဲ့မိတ်ဆွေတွေနဲ့ဝင်သွားတော့ရင်းနှီးတဲ့ဆရာတော်ကဟိတ်ကောင်လာထွန်ငါတို့နဲ့လာတော့လို့ခေါ်တော့ကျွန်တော်ကမိတ်ဆွေတွေနဲ့မှဆရာကိုတောင်းပန်ပြီးအပေါ်ဒတ်တက်ခဲ့တယ်နောက်တော့ဆရာတော်ကလည်းစုလီမီးပွိုင်တောင်အင်ကိုပြန်သွားတော့အသင်းဆောင်နေတဲ့ထောက်လိုင်းရေးအဖမ်းခံရပြီးအသေးထွက်ပဲပြန်ထွက်ရရှာတယ်ဗျာက ကျွန်တော်ကန်ကောင်းသွားတာကတကယ်လို့ဆရာတော်ကားတို့ဝိုင်းမှာဝင်ပါလိုက်ရင်အပြန်မှာဆရာကိုအိမ်လိုက်ပို့ပြင်မယ်ဒီမှာအရေးကြီးဆုံးကဆရာစနီးတောင်းထားတဲ့ဒေါ်မမအေးတို့အဖွဲ့ရဲ့ခွတ်တောင်းတဲ့အတူတိုက်သချင်းတိတ်ခွေကကျွန်တော်အိမ်ထဲပါလာတော့ဆရာနဲ့အတူပါလာတဲ့ကျွန်တော်ဘယ်လို့မှရှင်းမရပဲအဖမ်းခံရမှာတေးကြတာပေါ့ဆရာကထောင်ထဲမှာကြာဆုံးရတယ်ကျမရေးကြောင်လို့ပဲထင်ပါတယ်အဲ့ဒီတုန်းကတအားကြီးမဆိုသေးဘူးကျွန်တော်လည်းဘယ်လောက်ကြာမလဲမသိဘူးပေါ့ဒီတချင်းတွေအကြောင်းကြားရလို့အမှတ်ရမိတာလေးပြန်ပြောပြတာပါအဲနောက်တစ်ခုကမမသဇင်အောင်ရဲ့အရီတာဥကျော်စန်းသားရဲ့အစီအစဉ်မှာစကစပတန်းတိုးတာဘာကြောင့်လဲဆိုတာနားထောင်ရတာအယူအဆအစ်တွေနဲ့ရှင်းပြတာအရန်သဘောကျရတဲ့အတွက်လဲနှစ်ဦးစလုံးရဲ့အားထုတ်မှုကိုခြေနိုင်ရပါကြောင်းပြောပြပေးစီခြင်းပါတယ်ဥကျော်စံသာပြောတာနားထောင်ရင်အခုဖြစ်နေတဲ့တခါတဲ့တခါဆိုးဝါးလာပုံနဲ့ပေါက်ဆိုတာစဉ်းစားမိတာပါဆရာဥကျော်စံသာပြောတဲ့ရင်နစ်ဆရာအဖြစ်တွေကြောင့်ကြားရတော့ကျွန်တော်ရင်ထဲဆွဲနေတဲ့ဂုံးမောင်ခေအမတ်ကြီးဦးနှိုးရဲ့စာကိုသတိရမိစေပါတယ်ကြည်လေရှင်းနေထွက်လျက်မှောင်ကြတယ်တကောင်လာကွယ်တဲ့ဆိုအဲ့ဒီလိုရေးထားပါတယ
်ကျွန်တော်အစီအစဉ်ကိုအမြဲတမ်းတခြားနားထောင်ပြီးတော့စာရေးတတ်တဲ့အန်ကယ်ဦးလာထွန်းဘေးကင်းကျမပါစေနော်အစီအစဉ်ကိုခုလိုမျိုးတေချာအစဉ်တစိုက်အားပေးပြီးတော့ကျမတို့ကိုအမြဲတမ်းတုံ့ပြန်ချက်ထင်မြင်ချက်ပြန်ရေးပေးတာအတွက်အထူးကျေးဇူးတင်ပါတယ်အမတန်အဖိုးတန်ပါတယ်အန်ကေကြီးကျမတို့ VOA ကိုအမြဲတမ်းစာရေးလာတဲ့သောရရှင်တွေရဲ့စာရေးတွေမှာတော့မြန်မာနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့သောရရှင်တွေရဲ့စာတွေကိုလည်းလက်ခံရရှိပါတယ်ဒီစာတွေကိုလည်းကျမအပတ်စဉ်ထည့်သွင်းပြီးတော့ဖော်ပြပေးနေပါတယ်နော်ဒီဘက်တော့သောရရှင်နာမည်တော့မပြောပါနဲ့ဆိုတဲ့သောရရှင်သူကလည်းဒီအမြဲတမ်းစာရင်းနေတဲ့သောရရှင်တွေလိုပဲနိုင်ငံတကာအဖွဲ့အစည်းတွေအားကြီးနိုင်ငံကြီးတွေမြန်မာနိုင်ငံပြည်ပခန့်ကိုမဖြည့်ရှင်းပေးသေးတဲ့အပေါ်မှာတော်တော်လေးအားမလို့အားမရဖြစ်ပြီးတော့စာရေးလာတာပါ
မင်္ဂလာပါ VOE ရေးကုလသမဂ္ဂအဖွဲ့အစည်းကကြီးရန်မှာမင်းကြီးကိုမိကုန်ထုတ်လိုက်ခြင်းမတဲ့မြန်မာပြည်သူတွေဒုက္ခမျိုးစုံရင်ဆိုင်ရယုံတွေမကပါဘူးအသက်တွေလည်းနေစင်းနေများပေးနေကြရပါတယ်ဒါကိုကုလသမဂ္ဂမှာမင်းကြီးအနေနဲ့ဘာလို့မှလက်တွေ့လုံးမပြနိုင်ပဲအခုအချိန်ထိမြန်မာပြည်သူတွေကိုလစ်လျူရှုထားတာဟာမိကုန်ထုတ်စရာဖြစ်နေတာပါကုလသမဂ္ဂမှာမင်းကြီးအနေနဲ့မကူညီမပံ့ပိုးနိုင်ဘူးဆိုရင်လည်းကျွန်တော်တို့ကဘာဝကလူသားတွေအတွက်အလုတ်ဆက်လုံမနေနဲ့တော့လုံးမဲ့ဆိုရင်လည်းထိထိရောက်နေလူသားချင်းစာနာထောက်ထားမှုအပါအဝင်မတရားမှုတွေကိုကြားဝင်ဖြေရှင်းပေးစေချင်ပါတဲ့အခုဆိုကျွန်တော်တို့မြန်မာပြည်သူလူထုကြီးလန့်စားစားဖြစ်နေကြရတာကြားပါပြီစစ်တပ်ဘက်ကအာဏာလုယူပြီးကြဲကပါကူညီပေးပါလို့ကုလသမဂ္ဂမှာမင်းကြီးနဲ့အတူကမ္ဘာလူ့အဖွဲ့အစည်းတွေစီတောင်းဆိုပါတယ်ဆရာနာရှင်အမြန်ဆုံးကြာဆုံးပါစေကျေးဇူးတင်ပါတယ် VOE ရေ
းဒါကတော့တော်ရရှင်တယောက်သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်နောက်ထပ်တော်ရရှင်ကိုဝိုင်းမြင့်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့နောက်တော်ရရှင်တယောက်ကတော့ view ဝိုင်းတော်သားများစိတ်ချမ်းသာကိုကျမ်းမာစွာသတင်းမှန်တွေကိုပြည်သူတွေအတွက်အင်အားတွေဖြစ်နေနေ့စဉ်ဆောင်ကျင်းပေးနိုင်ပါစေလို့အစချီပြီးတော့မေတ္တနာကြော်ရေးတယ်ကျွန်တော်စာလေးကိုဖတ်ပြစီခြင်းပါတယ်ကျွန်တော်က view သတင်းတွေကိုမနေ့ညပုံမှန်ကြည့်နေပါတယ်သတင်းစကားလည်းအချိန်ရရင်ပြောခြင်းပါတယ်ဟုတ်ကဲ့သတင်းစကားပေးပို့ခြင်းတဲ့သူတွေကိုဖိတ်ခေါ်ပါတယ်နော်သူက
ကျွန်တော်ပြောခြင်းတာသိခြင်းတာတွေကိုကဘာပေါ်ကလူတွေအားလုံးသိပါစေခု IT ခက်ကြီးမှာကဘာကြီးကရွာကြီးတရွာလိုဖြစ်နေတာပါဘယ်နေရာမှာဘာတွေဖြစ်နေတယ်ဆိုတာမသိတာမရှိသလောက်ပါအဓိကပြောချင်တာကမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အရာတွေကိုဗီဒီယိုရုပ်သံတွေဓာတ်ပုံတွေနဲ့သတင်းဌာနတွေကနေ့စဉ်သတင်းအမှန်တွေကိုထုတ်ပြန်နေတာပါစကားစ channel တွေတော့မပါပေါ့ VOA ကလည်းသတင်းမှန်တွေကိုတင်ပြနေတာယုံကြည်ပါတယ် VOA ကသတင်းအစစ်အမှန်တွေကို American ကုလသမဂ္ဂအာဆီယံတာဝန်ရှိတဲ့သူတွေကမကြည့်လို့မသိတာလားသိရတဲ့အရေးမယူတာလားပြန်လဲဖြေချားစီလိုပါတယ်ခမဇာကာစာတက်တွေလူသားမျိုးနဲ့အပေါ်ဆင့်ရဆွမှုတွေကျူးလွန်နေတာကိုသတင်းတွေကဖော်ပြပေးနေတာကိုတသက်အဖြစ်မလုံလောက်ဘူးလားဆိုတာကိုလည်းသိကြနေတာပါပြည်သူအတွက်သတင်းတွေကကြားယုံမြေယုံနဲ့မထိရောက်ဘူးလားဆိုတာတွေးမိလို့ပါဗျာ
သူကအခု IT ခေကဘာကြီးကရွာကြီးတရွာလို့ဖြစ်နေတာမြန်မာနိုင်ငံမှာဖြစ်နေတာတွေကမ္ဘာနေရာဘောင်းဆောင်ကနေမတည်ဘူးဆိုတာတော့မဖြစ်နိုင်ပါတဲ့တည့်ရနဲ့ဘာကြောင့်မြမအရေးမှာဝင်ပြီးတော့ပါဝင်ကုညီမှုတွေမလုပ်ရတာလဲဆိုတာအတွေးချက်ပြီးတော့အခုလိုစာရေးပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ရင်းဖွင့်လာတာဖြစ်ပါတယ်ရှင် Did you better attend Laube Shilo, the Russian year Pizarigo? Did you better demand yet to Marino?
Print up bigger be a season to go Facebook and YouTube on my PMP or not how night low. View internet Samyanane, Fomoga, view a app demand to up your not how Chishunai Mari. Tomorrow you view a app Namega, view a Bamis Pipari. Tomorrow you internet Samyana Lisaga, Bamis.viewingnews.com Pipari. Tama Itana Java, view a gule Sai Java, no? The Russian is all over the nation. Shouldn't tell me that was a shame.
ဒီမှာပြီးမှပေးစာတွေကိုမအေးတန်တဲ့ကြောကတင်ပြပြန်ချပေးခဲ့တာပါအခုဆက်လက်ပြီးကမ္ဘာတစ်လွှာထူးခြားတဲ့သတင်းလေးတွေကိုတင်ပြပါအောင်မယ်ချိဝတိုင်ကဟာဗာနာမြို့တော်မှာလူတယောက်ဟာသူ့ဘာသာသူစေပေါင်းတူနဲ့ထုပ်ပြီးတမ်းမာကြောင်ပြတာနေပါတယ်အခြေနိုင်ငံကခြေတစ်ဖက်ပြအက္ကစားတမန်အူဟာတနာဟီတွင်အကျဉ်းအများဆုံးဗာရန်ဆွဲကိုခနာကိုမတင်နိုင်တဲ့ဒီဝက်ဂင်းနစ်စာရင်းကိုချိုးလို
ကျူဘာနိုင်ငံဟာဗာနာမြို့တော်မှာလူတယောက်ဟာသူ့ကိုယ်သူဆဲပေါင်းကူနဲ့ချူပြီးတမားကြောင်ပြတာနေပါတယ်။အသက်30နှစ်အရွယ်လီနိုတိုမာဆန်ဆိုတဲ့သူကိုကျူဘာအယုံမဲလို့တင်စားခေါ်ကြပြီးတော့သူဟာဖြစ်သွားဖြစ်လာသူတွေကိုသူဘယ်လောက်တန်ဆွမ်းတဲ့အကြောင်းကိုပြသပြီးတော့ငွေရှာနေတာပါ။အခုလိုတရုတ်ပြအလုပ်ကိုမလုပ်ခင်တုန်းကတော့လူသံကြီးတိုမာဆန်ဟာအမေရိကန်လက်ဝဲအကျော်မော်မိုက်တိုက်ဆန်ကိုအားကျပြီးတော့ကျင်းစားလက်ဝဲသမားတူဖြစ်ချင်းခဲ့တာဖြစ်ပါတယ်။အဲဒါကြောင့်မက္ကဆီကိုနိုင်ငံမှာလက်ဝဲသွားထိုးခဲ့ပြီး28ပွဲလုံးကိုအလဲထိုးပြီးအနိုင်ယူခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆုံးပွဲမှာပြိုင်ဘက်ဖြစ်သူဟာဥကောင်းကုန်ကွဲပြီးသိမ်းဆုံးသွားတာကြောင့်သူဟာလည်းလက်ဝဲလောကကနေအနိုင်ယူခဲ့ပါတယ်။လူသံကြီးတိုမာဆန်ဟာငငယ်ကလေးကအခုလိုသူ့ဘာသာတူနဲ့ထူလာတာဖြစ်ပြီးတော့အခုအချိန်မှာအချက်ရည်9တန်းနီးပါးလောက်ထိထူခဲ့ပြီးပါပြီ။သူကလက်ရှိဘဝမှာဝင်ဝင်အနေငယ်ပဲရပါမယ်လို့ကြေညာပြီးအတားအဆီးခက်ခဲတွေအားလုံးကိုကျော်ဖြတ်ဖို့အစဉ်သင့်ရှိနေပြီးတော့လက်ဝဲလောကကစွန့်ခွာရတာကိုလည်းနောင်တမရဘူးလို့ပြောပါရရှင
်။ဒီကျင်းနိုင်ငံကခြေတစ်ဖက်ဖျက်လိုက်ရတဲ့အာဂစာသမားတဦးကတနအီအတွင်းအချိန်အများဆုံးဘာဒန်ဆွဲကိုယ်ခန္ဓာကိုမတင်နိုင်တဲ့ဂင်းနစ်ကမ္ဘာစံချိန်ကိုချိုးလိုက်ပါတယ်။အသက်29နှစ်အရွယ်အိုမာအဒယ်ကတာဟာလွန်ခဲ့တဲ့9နှစ်ကပင်လယ်နီထဲမှာရေကူးရင်းငမန်းအကိုက်ခံရတဲ့အတွက်ခြေတစ်ဖက်ဖြတ်လိုက်ရတာပါ။အဲ့ဒီနောက်စိတ်သက်ကြတာကိုပြေပြောက်စေဖို့နဲ့ခန္ဓာကိုယ်ကျန်းမာကြံ့ခိုင်စေဖို့အတွက်အားကစားလေ့ကျင့်ခဲ့ပါတယ်။နှစ်ပေါင်းများစွာလေ့ကျင့်ပြီးတဲ့နောက်မှာတော့ခြေတစ်ဖက်ဖြတ်အားကစားသမားတွေအတွက် L1 Guinness ကမ္ဘာစံချိန်တစ်ခုဖြစ်တဲ့တနအီအတွင်းအချိန်အများဆုံးဘာဒန်ဆွဲကိုယ်ခန္ဓာကိုယ်မတင်နိုင်တဲ့စံချိန်ကို162ချိန်မတင်ပြီးထိုးလိုက်နိုင်တာပါ။သူကိုယ်တိုင်လည်းအချိန်ပေါင်း100ကျော်120လောက်ပဲလုံနိုင်မယ်လို့ထင်ထားပေမဲ့စံချိန်မှတ်တမ်းယူတဲ့နေ့မှာအားပေးသူတွေကြောင့်အခုလို161ခါလုံနိုင်ခဲ့တာလို့အိုမာအဒယ်ကာတာကပြောပါတယ်ခင်ဗျာ
။မေဒီဗီယိုဆူနယူးယောက်မြို့မွန်ထော့အရက်မှာ Search အဝိစာတွေနဲ့ပြုလုပ်ဖန်တီးထားတဲ့ဘေးကယ်ပေါင်းပုံဆိုင်ပြကန်တစ်ခုဖွင့်လှစ်လိုက်ပါတယ်။ Search ဘေးကယ်ပေါင်းပုံဆိုင်လို့နာမည်တက်ထားတဲ့ဒီဆိုင်မှာဘေးကယ်ပေါင်းမုတ်အမျိုးအစား73မျိုးကိုလက်နဲ့ချုပ်လို့ဖန်တီးချပြီးတော့နယူးယောက်မြို့သူမြို့သားတွေကြိုက်တဲ့အစားအသောက်တွေနဲ့တွဲဖက်ဖန်တီးထားပါတယ်။ဘင်းစီပါတဲ့ဘေးကယ်တက်တဲ့ရောင်ဘေးကယ်နဲ့တခွားကျင်တဲ့အသားညက်စားတောက်နိုင်တဲ့ဘေးကယ်မျိုးစုံကိုလည်းရနိုင်ပါတယ်။ဗြိတိရှအနုပညာရှင်လူစီစပယ်ရိုဖန်တီးခဲ့တာဖြစ်ပြီးတော့သူဟာအရင်တုန်းကဖက်တုံးမွေးစားတွေနဲ့ဆေးဆိုင်ပုံစံစူပါမတ်ကတ်ပုံစံနောက်စတိုးဆိုင်ပုံစံတွေကိုဖန်တီးခဲ့ပြီးအခုနောက်ဆုံးပေါင်မုတ်ဆိုင်ပုံစံဖန်တီးလိုက်ကြပါသူငယ်ကသွားခဲ့ရတဲ့ဆိုင်တွေပုံစံဖန်တီးခဲ့တာဖြစ်ပြီးနုပညာလက်ရာတွေကိုဘယ်သူမှစူးစောင်းထိတွေ့ခွင့်ရစေချင်တာကြောင့်အခုလိုဖန်တီးခဲ့တာဖြစ်တယ်လို့စပယ်ရိုကပြောပါတယ်ဒီလိုပစ္စည်းမျိုးစုံကိုပုံစံတူပြသခွင့်ရစေဖို့ရှစ်လတာဖန်တီးခဲ့ရပြီးလာရောက်ကြည့်ရှုသူတွေကလည်းတကယ်စားစရာပစ္စည်းတွေနဲ့တူတယ်လို့မှတ်ချက်ပေးပါတယ်ဒီပေါင်မုတ်ဆိုင်ပြကန်းကိုတော့TW Fine Art နုပညာပြကမ်းမှာပြသထားတာဖြစ်ပြီးစက်တင်ဘာလ4ရက်နေ့အထိပြသထားမှာပါရှင်
ဘူဂေးရီးယားနိုင်ငံအလဲပိုင်းကရွာလေးတရွာကအိမ်နံရံတွေမှာနာမည်ကြီးထင်ရှားတဲ့သူတွေကမ္ဘာခေါင်းဆောင်တွေနဲ့ကတ်တုန်းရုပ်တွေကိုဖန်တီးပြသထားပါတယ်အခုလိုဖန်တီးမှုတွေကြောင့်စတီရိုဇလီဇဲရွာကလေးဟာလူအများစိတ်ဝင်စားအာရုံစိုက်စရာတစ်ခုဖြစ်လာပါတယ်ဟောလီဝုဒ်ရုပ်ရှင်ကားတွေထဲကကွန်ဖူပန်ဒါလို့ဇက်ကောင်ကအစရုရှားသမ္မတပူတင်ယူကရိန်းသမ္မတဇလန်စကီနဲ့အမေရိကန်သမ္မတဘိုင်ဒန်အယုတ်တွေကိုလည်းရေးချယ်ပြသထားပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းဒီရွာမှာအခုလိုလမ်းပေါ်အမှုပညာရှင်တွေစူးစီးရေးဆွဲတဲ့နေရာတစ်ခုဖြစ်လာခဲ့တာပါဒီရွာကိုလာကြည့်မဲ့ခရီးသွားဧည့်သည်တွေတိုးလာပြီးလူ400လောက်ပဲနေထိုင်တဲ့ဒီရွာကရာသူရွာသားတွေရဲ့ဘဝရှင်သန်ရေးအတွက်အထောက်ပံ့ဖြစ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းအခုလိုနိုင်ငံစည်းရေးပကြီးအလုပ်တွေကိုဥဆောင်နေသူတွေကပြောပါတယ်ခင်ဗျာ
ကိုဂျင်ဂျာနဲ့မခင်ဖြူထွေတို့တင်ပြခဲ့ကြတဲ့ကမ္ဘာတလွားကထူးခြားစံပြသတင်းလေးတွေဖြစ်ပါတယ
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA သတင်းတွေပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်ခုတော့သတင်းချင်းချုပ်ကိုကျွန်တော်ကပဲတင်ပြပါအောင်မယ်Netherlands နဲ့ Denmark တို့က Ukraine ကို F-16 ဂျက်တိုက်လေယာဉ်တွေပေးဖို့တင်းငွေတွေကကြေညာလိုက်ကြပါတယ်။ Netherlands ကိုရောက်ရှိနေတဲ့ Ukraine သမ္မတ Volodymyr Zelensky ကဒီသမိုင်းဝင်ကြေညာချက်ကိုကြိုဆိုလိုက်ပါတယ်။ Denmark နဲ့ Netherlands တို့က Russia ကိုခုခံတွန်းလှန်နေတဲ့ Ukraine အတွက် American F-16 ဂျက်တိုက်လေယာဉ်လှူဒါန်းတဲ့ပထမအဦးဆုံးသောနိုင်ငံတွေဖြစ်ကြပါတယ်။ Denmark ဟာ Netherlands နဲ့မတူ Ukraine ရဲ့ရုရှားလက်အောက်ကလွတ်မြောက်ရေးရုရှားရဲ့အဓိပ္ပာယ်မဲ့ကျူးကျော်မှုစက်ကြီးရဲ့အတွက် F-16 ဂျက်တိုက်လေယာဉ်တွေလူတန်းမဲ့ဆိုတဲ့ကိစ္စကျွန်တော်ဂုံယူဝမ်းမြောက်ပါတယ်လို့ယူကရိန်းသမ္မတဇယ်လန်စကီကလည်းပြောကြားလိုက်ပါတယ်။နယ်သာလန်ဝန်ကြီးချုပ်မတ်ရူတီနာနဲ့အတူဒတ်လေတက်စကောင်ကိုတွားရောက်ပြီးယူကရိန်းသမ္မတကအခုလိုပြောထားခဲ့တာပါ။ဒီတိုက်လေယာဉ်တွေဟာရုရှားတွန်းလှန်စစ်မှာအခက်ကြုံနေရတဲ့သူ့နိုင်ငံတပ်ဖွဲ့တွေအတွက်အရေးကြီးတဲ့တွန်းအားဖြစ်စေတယ်လို့လည်းသူကပြောပါတယ်။တော်အမေရိကတိုက်အီကွေဒိုနိုင်ငံမှာမနစ်တင်းငွေတွေကသမ္မတတင်မြောက်မဲ့ရွေးကောက်ပွဲကိုရဲနဲ့စစ်သားတသိန်းကျော်ချထားပြီးကျင်းပခဲ့ပါတယ်။ဒီရွေးကောက်ပွဲမတိုင်မီမှာသမ္မတလောင်းတူလှုပ်ကြခံခဲ့ရပြီးအရင်တုန်းကမကြုံဘူးတဲ့အကြမ်းဖက်မှုတွေကိုအီကွေဒိုကကြုံနေရတာပါ။ဩဂုတ်လ9ရက်နေ့ကမြို့တော်ကွီတိုမှာမက်ဆွယ်စီယုံရေးကထွက်လာတဲ့အခါသမ္မတအဖြစ်ဝင်ရောက်ရှင်းပြင်းသူဖာနန်ဒိုဗီလာဗီစီယန်စီယိုဟာလှုပ်ကြခံခဲ့ရတာဖြစ်ပါတယ်။သူဟာဒီနေ့တွင်တတိယမြောက်လှုပ်ကြခံခဲ့ရတဲ့နိုင်ငံရေးသမားဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာအစိုးရနဲ့သဘောကွဲတူတွေကိုချိုးနှိမ်ပြီးစစ်တပ်နဲ့အမျိုးသားလူမျိုးရေးစတင်တဲ့လှုပ်ရွတ်တွေတရားစွဲဆိုပိုင်ခွင့်အာဏာပိုပေးရမယ်ဥပဒေချမ်းညက်ကိုသမ္မတ RFLV ကလက်မှတ်ထိုးဖို့ညှင်းဆိုလိုက်ပါတယ်။ဖျားသခင်ကိုတိုက်တဲပြီးပြောပြစီအရှုဆိုးရရှုဝတ်ချက်ဥပဒေပြည့်စုံချက်မူကြမ်း2023နဲ့ပါကစ္စတန်စစ်တပ်ဥပဒေပြည့်စုံမူကြမ်း2023တို့ကိုကျွန်တော်သဘောမတူတဲ့အတွက်လက်မှတ်မထိုးပါဘူးလို့သူကပြောလိုက်ပါတယ်ခင်ဗျာ။โอเคအခုလိုသတင်းချုပ်ကြီးညာပြည့်တဲ့အခါမှာတော့ဒီညကျွန်တော်တို့မကြခင်မှာအစည်းအဝေးကိုစုတ်တက်တော့မှာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကနားလောင်ဖြစ်ပြီးအတန်ဖိုင်းအင်ဂျင်နီယာတွေကတော့ဇူဘဲအလ်တယမ်နဲ့ဇနစ်အဗ်ဒူရာမန်တို့ဖြစ်ကြပါတယ်ဗီအိုအမေရိကန်အတန်ရဲ့မနက်ပိုင်းအစည်းအဝေးကိုအခုစုံတက်ပါတော့ဘက်သော်ဒါရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျန်းမာရွှင်လန်းကြပါစေဗီအိုကိုနားဆင်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ကျွန်တော်တပောင်တန်းပါ
This program has come to you from the Voice of America, Washington.